Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့နာနေခင်းပါတောရရှင်နေစိတ်လက်ကြည်သာရှိကြပါလေခင်ဗျာ VO American တိုင်းရဲ့2015ခု April 20ရက်နင်းလာနေမနေ့ကအစီအစဉ်ကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီလိုင်းနိုမီတာ32 40 48 50တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနေ့ကပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုတော့ဥဆံမိုးဝေနဲ့ကျွန်တော်ကြော်သိမ်းကြည့်ကြပါပါမြေတဲပင်နယ်မှာဆက်လီမှောက်ပြီးပျောက်နေတဲ့ဒုက္ခသည်ရာပေါင်းများစွာကိုအီတလီကရှာနေပါတယ်။လစ်ဗျားမှာအီသီယိုးပီးယားခရစ်ယာန်ဘာသာဝင်30ကိုတတ်လိုက်ပြီလို့ IS အစိုးရတွေကပြောပါတယ်။ကမ္ဘာတော်မှာလျှက်စစ်ပစ္စည်းအဟောင်းတွေဆွန့်ပစ်တာစံချိန်တင်များနေပြီလို့ကုလသမဂ္ဂကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာပြည်ရဲ့ငွေကြေးဖောင်းပွမှုနှုန်းဟာအခြားနိုင်ငံတွေထက်စာရင်နည်းနေသေးတယ်လို့ပြည်ခိုင်ဖြိုးပါတီခေါင်းဆောင်တူဖြစ်တဲ့ဦးအောင်တောင်းကပြောလိုက်ပါတယ်။
ဒါမှပြရလည်းပဲငွေကြေးဖောင်းပွမှုအပိုင်းမှာတော့နည်းသေးတဲ့အပိုင်းတော့ရှိနေပါတယ်။သူများတိုင်းပြည်နဲ့ရှင်းရင်နည်းသေးတယ
်။သတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်။အဲဒီနောက်မြန်မာဒီမိုကရေစီရေးရာဆွေးနွေးကမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်စတာတွေကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုစံမိုဝေတို့ကကြီးညာပါမယ်ခင်ဗျာ
။ရွှေပြောင်းဝင်ရောက်သူရာဘောများစွာအပြည့်အစုံပါလာတဲ့ဆက်လက်ဒစည်းမြေထဲပင်လယ်ထဲမှာနှိမ့်မြုပ်သွားပြီးတဲ့နောက်ရှာဖွေရေးနဲ့ကစားရေးဆိုင်ရာကြီးမားတဲ့လုပ်ငန်းတစ်ခုကိုအီတလီနိုင်ငံကတနင်္လာနေ့မှာစတင်လုပ်ဆောင်နေပါတယ်။အဲဒီသင်္ဘောဟာလေပြားကမ်းလွန်မှာစနေညဘက်ကတိမ်မောက်သွားတာဖြစ်ပြီးလူ900လောက်ထိသေဆုံးမယ်လို့ခန့်မှန်းထားပါတယ်။တနင်္လာနေ့ညဘက်မှာလူ28ယောက်ကိုအီတလီနိုင်ငံလမ်ပီဒူစာကျွန်းတောင်ဘက်မိုင်120ကျော်အကွာမှာကယ်တင်ခဲ့ပြီးနောက်ထပ်အလောင်း24လောက်ကိုရခဲ့ပါတယ်။ပျောက်ဆုံးနေသူအများစုဟာပင်လယ်ကျမ်းပြင်မှာရောက်နေတဲ့အရှေ65ပြည်ကျော်ဆက်လီထဲမှာပိတ်မိနေတဲ့ပုံရှိတယ်လို့ကစားရေးလူသားတွေကပြောပါတယ်။အခုတည်ဆုံးတဲ့လူအရေအတွက်ကိုသာအတည်ပြုနိုင်မယ်ဆိုရင်2015ခုနှစ်အတွင်းအခုချိန်အထိမြေထဲပင်လယ်မှာတည်ဆုံးသူအရေအတွက်1500ကျော်သွားမှာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်အခုလိုအချိန်ထိမှာကတည်ဆုံးသူ90လောက်ပဲရှိခဲ့တာပါ။မြေထဲပင်လယ်မှာလူမောင်ခိုကူးတဲ့ဖြစ်ရပ်ဟာလာမယ့်လတွေအတွင်းပိုဆိုးလာမယ်လို့လေ့လာသူတွေကခန့်မှန်းပါတယ်။ဂျာတိဂရုကောင်းလာတယ်လို့ဥရောပရဲ့တည်ငြိမ်မှုနဲ့ကြောဝါချမ်းသာမှုတို့ကြောင့်အာဖရိကနဲ့တခြားဒေသတွေကဒုက္ခသည်တွေဟာဥရောပဒေသစီရွှေ့ပြောင်းနေထိုင်ကြနေကြတာပါ။
IS Islamic စစ်သွေးကြွတွေကအရင်တုန်းကလူအများသိအောင်ထုတ်ပြန်ခဲ့ဦးတဲ့အစွန်းရောက်သမားတွေရဲ့တပ်ဖြတ်မှုဗီဒီယိုပုံစံအတိုင်းအီသီယိုးပီးယားနိုင်ငံသားခရစ်ယာန်ဘာသာဝင်လူပေါင်း30ကိုအစုလိုက်ပြုံးလိုက်တပ်ဖြတ်လိုက်တဲ့အကြောင်းထုတ်ပြန်ပြသလိုက်ပါတယ်။တနင်္ဂနွေနေ့အင်တာနက်အွန်လိုင်းကတဆင့်ဖြန့်ချိလိုက်တဲ့ဗီဒီယိုထဲမှာတွေ့ရတာကတော့ကန်ဆက်တနေရာမှာအမျိုးသားတစုဟာသူတို့တတ်မဲ့သူတွေရဲ့ရှေ့မှာဒူးထောက်ထိုင်ခိုင်းထားတာကိုခံရပြီးတော့ခေါင်းဖြတ်တတ်တဲ့ပုံဖြစ်ပြီးနောက်တစ်ပုံကတော့တခြားနေရာတစ်ခုမှာဥကောင်းတွေနောက်ကနေရိုက်ထားတဲ့ပုံဖြစ်ပါတယ်။ဆက်ဆုပ်ရုံချဝဲကောင်းတဲ့မိနစ်30နီးပါးကြာမြင့်တဲ့ဗီဒီယိုမှတ်တမ်းရုပ်ရှင်က IS စစ်သွေးကြွတွေအနေနဲ့ခရစ်ယာန်ဘာသာဝင်တွေနဲ့အစ္စလာမ်ဘာသာမဟုတ်သူတွေကိုအစ္စလာမ်ဘာသာဝင်ဖြစ်လာအောင်ကြိုးပမ်းမှုဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကလည်းအီဂျစ်နိုင်ငံသားခရစ်ယာန်ဘာသာဝင်တွေကို IS အဖွဲ့ဝင်တွေကခေါင်းဖြတ်တတ်တဲ့အလားတူဗီဒီယိုမျိုးအစ္စလာမစ်စစ်သွေးကြွတွေကဖြန့်ချိခဲ့ပါသေးတယ်။အခုသတင်းပတ်အတွင်းဒေတာတွေကစစ်တပ်အကြီးအကဲတွေဟာ IS စစ်သွေးကြွတွေကိုရင်ဆိုင်ဖို့အတွက်ပူးပေါင်းတပ်ဖွဲ့ဖွဲ့စည်းရေးကန်ရိုမြို့မှာဆွေးနွေးကြဖို့ရှိတယ်လို့အာရပ်အဖွဲ့ချုပ်ရဲ့တာဝန်ရှိသူတဦးကပြင်သစ်သတင်းဌာနကိုပြောပါတယ်
။အီရန်ရဲ့နျူကလ িয়ার ချင်းချောက်မှုဆိုတာကိုအမေရိကန်ကဒန်ဒါရီတခုတစ်ဖွဲ့ဖန်တီးပြောဆိုနေတယ်လို့အီရန်ခေါင်းဆောင်ကြီးအယာတိုလာအာလီခါမီနီကတနင်္ဂနွေနေ့မှာအပြင်းထန်ဝေဖန်ပြောဆိုလိုက်ပါတယ်။အီရန်ရဲ့နျူကလ িয়ার ဆိုင်ရာနေရာဌာနတွေကိုစစ်ရေးအရာတိုက်ခိုက်မဲ့အရေးနဲ့ပတ်သက်ပြီးအမေရိကန်ဗိုလ်ချုပ်ကြီးတယောက်ကပြီးခဲ့တဲ့သတင်းပတ်မှာသတိပေးခဲ့ပြီးတဲ့နောက်အီရန်တပ်ဖွဲ့တွေအနေနဲ့ခုခံကာကွယ်ရေးအဆင်သင့်ဖြစ်အောင်လုပ်ထားဖို့လဲခေါင်းဆောင်ကြီးခါမီနီကတိုက်တွန်းခဲ့ပါတယ်။အီရန်နိုင်ငံနျူကလ িয়ার လက်နက်ရမသွားစေရည်တည်ကြအောင်လုပ်ဖို့ရာစည်ရည်နီလန်ရှိနေတော့မယ်လို့အမေရိကန်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမာတင်ဒမ်စီကကြေညာပရင်းနေ့မှာပြောတာပါအဲ့ဒီပြောဆိုချက်ကိုအီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကစနေနေ့မှာပယ်ချပါတယ်ဗိုလ်ချုပ်ကြီးဒမ်စီရဲ့ပြောဆိုချက်ဟာပျောက်ဖို့ခက်တဲ့အကျင့်ဟောင်းတစ်ခုဖြစ်တဲ့ဆိုပြီးဝန်ကြီးဇာရီဖ်ကပယ်ချတာပါအီရန်နဲ့အမေရိကန်တို့ကတန်တမာတွေဟာနျူကလ িয়ার ရေးသဘောတူညီချက်အတွက်မူပေါင်းချဖို့လုပ်နေကြပါတယ်ဒီသဘောတူညီချက်ကနေအီရန်ရဲ့နျူကလ িয়ার လုံဆောင်ချက်တွေကိုကန့်သတ်ပြီးပြန်လည်အားဖြင့်စီးပွားရေးတန်ခတ်အရေးယူမှုတွေကိုရှော့ပေါ့ပေးဖို့ဖြစ်ပါတယ်
။နိုင်ငံသားတွေကိုတက်ခိုက်မှုမှာပါဝင်ပတ်သက်မှုနဲ့ဆက်ဆက်မှုရှိတဲ့လူပေါင်း300ကျော်ကိုဖမ်းဆီးထားတဲ့အကြောင်းတောင်အာဖရိကအာဏာပိုင်တွေကပြောပါရတယ်။အဲ့ဒီတက်ခိုက်မှုတွေအတွင်းမှာလူ6ယောက်သေဆုံးခဲ့ရတာပါ။ပြစ်မှုကျူးလွန်သူတွေကိုဖမ်းဆီးရုံးတင်တရားစွဲဆိုထားပြီးဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးမာလူစီဂျီကာဘာကတင်းနေကနေနေ့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါရတယ်။အကြမ်းဖက်ခံရမှုမှာအိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေအတွက်လူအချက်တွေကိုဖြည့်ဆည်းပေးနိုင်မှုအတွက်ပြည်ပကနေတာဝန်နဲ့ရောက်ရှိနေတဲ့အဖွဲ့အစည်းတွေရဲ့အစိုးရဟာနီနီကပ်ကပ်လှုပ်ဆောင်နေပါတယ်လို့လည်းသူကပြောပါရတယ်။ လူသားချင်းချင်းပေါ်တိုက်ခိုက်တာပစ္စည်းတွေပိုင်ဆိုင်မှုတွေကိုဖျက်ဆီးတာလူရက်တာစတဲ့လူရက်တွေဟာရာဇဝတ်မှုကျူးလွန်တာဖြစ်ပြီးတော့လက်ခံနိုင်စရာမရှိဘူးလို့မစ္စတာဂျီကာဘာကပြောပါတယ်။အခုလိုဖြစ်သွားတဲ့အထူးကိယုံကိစ္စကိုကင်တွယ်ဆောင်ရွက်နိုင်ဖို့အတွက်တောင်အာဖရိကသမ္မတဂျက်ကော့ဇူမာဟာစနေနေ့ကနိုင်ငံတော်တရားဝင်ခီးစဉ်ဖြစ်နေအင်ဒိုနီးရှားနိုင်ငံကိုသွားဖို့စီစဉ်ထားတာကိုဖျက်သိမ်းပစ်ခဲ့ပါတယ်။မြို့တော်ဒါဘန်အနီးမှာရှိတဲ့စခန်းတစ်ခုမှာနေထိုင်နေကြပြီးသူတို့ရဲ့တန်းပီတွေကိုပြန်ဖို့ပြင်ဆင်နေကြတဲ့အာဖရိကတိုက်သားအိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့သူတွေကိုတမရကတွားရောက်စကားပြောဆိုရမှာတောင်အာဖရိကနိုင်ငံကခမရတို့ကိုအမြဲကြိုးကြိုးလျက်ရှိပါတယ်လို့ပြောသွားခဲ့ပါတယ်ခင်ဗျာ
Beauty American တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325ဆိုင်ဒိုမီတာ40 kHz 0433ညဆိုင်ဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာဆိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေပြီးတော့တနင်္လာနေ့မနေ့ဖက်သတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်တရုတ်သမ္မတရှီဂျင်ပင်ဟာဒီကနေ့တနင်္လာနေ့မှာနှစ်ရက်ကြာပါကစ္စတန်နိုင်ငံခီးစဉ်စတင်တဲ့အခါအမေရိကန်ဒေါ်လာ46ဘီလီယံဘူးပါကစ္စတန်မှာအခြေခံစောက်အုံတည်ဆောက်ရေးစီမံကိန်းတွေကိုစတင်မှုရှိပါတယ်။မစ္စတာရှီရဲ့အခုခီးစဉ်မှာပါကစ္စတန်တရုတ်စီးပွားရေးနဲ့ကုန်သွယ်မှုလမ်းကြောင်းကိစ္စကအဓိကဖြစ်မယ်လို့ခန့်မှန်းပါတယ်။ဒီစီစဉ်ဟာတရုတ်နဲ့ပါကစ္စတန်နိုင်ငံကဂွာဒါစိတ်ကမ်းမြို့တို့ကိုဆက်သွယ်တဲ့ဂါလန်တွေရထားလမ်းတွေနဲ့စွန့်ရင်စီမံကိန်းတွေကိုကွန်ရက်ဖွဲ့ချိတ်ဆက်ဖို့စီစဉ်ထားတာပါ။ဒီစီမံကိန်းပြီးသွားပြီဆိုရင်တရုတ်အနေနဲ့အာရှလေပိုင်းဒေသကဈေးကွက်တွေကိုပို့ပြီးတော့မြန်မြန်ရောက်နိုင်မှာဖြစ်ပြီးအရှေ့လေပိုင်းကနေရေနံကိုတင်ပို့တာမှာဖြတ်လန်းတစ်ခုချသွားမှာပါ။ဒီစီမံကိန်းဟာဒေတာတွင်စီးပွားရေးနဲ့ကုန်သွယ်ရေးချိတ်ဆက်ဖို့ဆိုတဲ့ဗဟိုအမြင်နဲ့ကန့်ညီတာမျိုးအမေရိကန်ကထောက်ခံတယ်လို့အမေရိကန်နိုင်ငံရဲ့ဌာနတာဝန်ရှိသူတူကပြောပါတယ်။ရုပ်သမရရဲ့အခုခီးစဉ်ဟာကမ္ဘာလုံးဆိုင်ရာမဟာဗျူဟာမြောက်ဆက်ဆံရေးကနေစီးပွားရေးဆက်ဆံမှုပုံစံအသစ်ကိုအသွင်ပြောင်းမှာဖြစ်တယ်လို့ပါကစ္စတန်အစိုးရပြောခွင့်ရတူကပြောပါတယ်။ဒါပေမဲ့လုံခြုံရေးပိုင်းဆက်ဆံရေးကိုလည်းပို့ပြီးနက်ဆိုင်အောင်လုပ်မယ်လို့ခန့်မှန်းကြပါတယ်။တရုတ်ရင်ငုံတင်မောရှစ်စင်းကိုပါကစ္စတန်ကဝယ်ယူမဲ့သဘောတူညီချက်တစ်ခုကိုလည်းလက်မှတ်ရေးထိုးဖို့ရှိပါတယ်။
လွန်ခဲ့တဲ့24နှစ်အတွင်းဆိုမာလီယာနိုင်ငံတောင်ပိုင်းမှာဖြစ်ပွားခဲ့တဲ့အယ်ရှာဘတ်စစ်သွေးကြောအဖွဲ့ကခြုံခိုးတိုက်ခိုက်မှုနှစ်ခုအတွင်းမှာအာဖရိကတပ်မကအဖွဲ့ကစစ်သား6ယောက်တည်ဆုံသွားခဲ့ပါတယ်။ရှာဘယ်လီအောက်ပိုင်းဒေသလီဂိုမြို့အတွင်းမှာရေနံတစ်ခုကိုအယ်ရှာဘတ်စစ်သွေးကြောအဖွဲ့ကတနင်္ဂနွေနေ့မှာတိုက်ခိုက်ခဲ့ကြရမှာဘရွန်ဒီနိုင်ငံသားစစ်သား3ယောက်တည်ဆုံသွားတယ်လို့ဆိုမာလီယာနိုင်ငံမှာရောက်ရှိနေတဲ့အာဖရိကလုံခြုံရေးအဖွဲ့ EMISOM ကပြောပါတယ်။တခြားစစ်သားတွေတော်တော်များများလဲဒဏ်ရာရရှိသွားတယ်လို့ဆိုပါတယ်။အယ်ရှာဘတ်အဖွဲ့ရဲ့ပြောခွင့်ရသူကတော့တည်ဆုံတဲ့စစ်သားဟာ9ယောက်ရှိတယ်လို့ဆိုပါတယ်။နှစ်ဖက်အပြန်အလှန်ပြင်းပြင်းထန်ထန်တိုက်ခိုက်နေကြစဉ်အတွင်းအယ်ရှာဘတ်စစ်သွေးကြွ11ယောက်တည်ဆုံသွားတယ်လို့ရှာဘယ်လီအောက်ပိုင်းဒေသအုပ်ချုပ်ရေးမှူးက VOA ဆိုမာလီယာဌာနကိုပြောခဲ့ပါတယ်။စနေနေ့ကတော့အယ်ရှာဘတ်စစ်သွေးကြွတွေဟာဆိုမာလီယာနိုင်ငံတောင်ပိုင်းကင်ညာနိုင်ငံသားတပ်ဖွဲ့တွေလိုက်ပါလာတဲ့ရင်တန်းကိုခြုံခိုးတိုက်ခိုက်ခဲ့ရမှာကင်ညာစစ်သား3ယောက်တေဆုံးပြီးတော့ရှေ့ဦးဒဏ်ရာရှိသွားပါတယ်။ဒဏ်ရာရှိသွားတဲ့ကင်ညာစစ်သားတွေကိုကင်ညာနဲ့ဆိုမာလီယာနယ်စပ်ကိုခေါ်ဆောင်သွားပြီးတော့အဲ့ဒီကနေလေရင်နဲ့ဆေးကုသဖို့အတွက်နိုင်ရိုဘီမြို့ကိုပို့လိုက်တယ်လို့ကင်ညာစစ်ဖက်ဆိုင်ရာအရာရှိကပြောပါတယ်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းလက်စကာဂါမြို့ကရဲစခန်းတစ်ခုကိုတနက်တွေဖောက်ခွဲပစ္စည်းတွေကင်ထားတဲ့လက်နက်ကင်တွေကတနင်္လာနေ့မှာတိုက်ခိုက်ပါတယ်။တိုက်ခိုက်မှုကြောင့်ရဲအရာရှိ2ဦးနဲ့အရသား2ဦးဒဏ်ရာသွားပြီးတခြားနေရာတွေမှာမိုင်းရှင်းလုပ်သွားတရားစင်ထက်မင်းကိုဖမ်းဆီးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တနင်္ဂနွေနေ့နောက်ပိုင်းကအဲ့ဒီတိုက်ခိုက်မှုဖြစ်ချိန်မှာလက်နက်ကင်နှစ်ဦးထက်မနည်းဟာရဲစခန်းထဲမှာရောက်နေပြီးရဲတပ်ဖွဲ့ကအဆောက်အဦကိုဝိုင်းထားခဲ့ကြတယ်လို့ဟဲမန်ပြည်နယ်ရဲချုပ်နာဘီဂျန်မာလာခီလ်ကပြောပါတယ်။တခြားလူတွေဝင်လို့ရအောင်အထေကံဘုံခွဲသူတူကရဲစခန်းအပြင်ဘက်မှာဖောက်ခွဲခဲ့တယ်လို့လည်းသူကပြောပါတယ်။ဟဲမန်ပြည်နယ်ဟာအာဖဂန်အစိုးရကို၁၀နှစ်ကျော်ကြာတိုက်ခိုက်နေတဲ့တာလီဘန်တွေရဲ့အခိုင်အမာခြေကုပ်စခန်းတစ်ခုဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းလျှက်စစ်စွန့်ပစ်ပစ္စည်းတွေကိုစံချိန်တင်ပမာဏနဲ့စွန့်ပစ်ခဲ့ကြတယ်လို့ကုလသမဂ္ဂတက္ကသိုလ်အစီရင်ခံစာတစ်ခုကပြောလိုက်ပါတယ်။2024ခုနှစ်တွင်လျှက်စစ်စွန့်ပစ်ပစ္စည်းပမာဏဟာတန်ချိန် 41.8 တန်းရှိပါတယ်။ဆဲလ်ဖုန်းတွေ၊ရေကဲတစ်တာတွေ၊အဝတ်လျှော်စက်တွေနဲ့တခြားအိမ်သုံးလျှက်စစ်ပစ္စည်းအများစုပါဝင်တဲ့လျှက်စစ်ပစ္စည်းတွေကိုကမ္ဘာတစ်ဝန်းမှာစွန့်ပစ်ကြတာပါ။အဲ့ဒီအထက်က6ပုံတစ်ပုံတောင်မရှိတဲ့ပမာဏကိုပဲပြန်ပြီးအသုံးပြုနိုင်မှုစနစ်တကျစွန့်ပစ်ခဲ့တယ်လို့ကုလသမဂ္ဂပညာရေးနဲ့သုတေသနဌာနကွဲကပြုစုတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ကအများဆုံးစွန့်ပစ်ကြပါတယ်။ဒါပေမဲ့သူတို့ကသူတို့သဘောပေါက်မှုချင်းရေးရသတိထားလို့ဆောင်တယ်လို့ယူဆတဲ့နိုင်ငံတွေဟာလူတူးချင်းစွပစ်နှုံမှာအမြင့်ဆုံးဖြစ်ပါတယ်။အဲ့ဒီအထက်မှာနော်ဝေးနိုင်ငံထိပ်ဆုံးကဗာပြီးသူ့နောက်မှာဆွစ်ဇာလန်၊အိုက်စ်လန်၊ဒိန်းမတ်နဲ့ပြည်တွေနဲ့ပါပါတယ်။စွပစ်လိုက်တဲ့ပစ္စည်းတွေထဲမှာရွှေငွေ၊တန်နဲ့ကြေးတက်ထူတွေပါဝင်ပြီးစုစုပေါင်းတန်ဖိုးအမေရိကန်ဒေါ်လာ52ဘီလီယံရှိတယ်လို့အစိုးရကစားကပြောပါတယ်ခင်ဗျာ
။
တင်းလာနေမယ့်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကြည်ကျော်သိန်းနဲ့ကိုစံမိုဝေတို့ကအစီအခံခဲ့ကြတာပါကျွန်တော်တို့အခုထုတ်လွှင့်နေတဲ့အစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese@boanews.com မှာလည်းတိုက်ရိုက်နားဆင်နေပါတယ်အခုတော့ပြည်ခိုင်ပြိုးပါတီတာဝန်ရှိသူတို့ရဲ့ပြောကြားချက်နဲ့ပတ်သက်ပြီးတင်ပြခြင်းပါတယ်မြန်မာနိုင်ငံရဲ့ငွေကြေးဖောင်းပွားမှုနှုန်းဟာအခြားတန်းပြည်တွေနဲ့ရှင်းရင်းနည်းနေသေးတယ်လို့ပြည်ခိုင်ပြိုးပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းကပြောပါတယ်အမေရိကန်ဒေါ်လာငွေတန်ဖိုးတက်လာပြီးမြန်မာငွေတန်ဖိုးကျဆင်းသွားတာကြောင့်မြန်မာငွေဖောင်းပွားမှုနှုန်းတက်လာရတဲ့သဘောမျိုးလဲဥအောင်တောင်းကချိတ်ဆက်ပြောကြားသွားပါတယ်။ဗန်စနစ်နဲ့ပတ်သက်ပြီးလေ့လာဖို့ဂျာမနီနိုင်ငံစီသွားမယ်ခီးစဉ်မတိုင်ခင်ရန်ကုန်လေဆိပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဥအောင်တောင်းကအဲ့ဒီလိုပြောဆိုသွားတာပါ။အပြည့်အစုံကိုကိုကျော်သိန်းကပြောပြပါမယ်။
မြန်မာနိုင်ငံရဲ့ငွေဖောင်းပွားမှုနှုန်းဟာ2010ပြည်နှစ်ကနေ2014ခုနှစ်အတွင်းဖြန်းမြ 9.12 ရာခိုင်နှုန်းရှိခဲ့ရာကနေ2015ခုနှစ်မှာတော့ 8.4 ရာခိုင်နှုန်းအထိတက်သွားတာကိုအာရှဖွံ့ဖြိုးရေးဘဏ် EDB ကထုတ်ပြန်တဲ့ကိန်းဂဏန်းမှာတွေ့ရပါတယ်။ဒီလိုငွေဖောင်းပွားမှုနှုန်းခုန်တက်သွားတာနဲ့ပတ်သက်ပြီးပြည်သူ့လွတ်တော်ဘဏ်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌဦးအောင်တောင်းကသတင်းတောက်တွေကိုအခုလိုပြောသွားတာ
ပါ။အမေရိကန်စီးပွားရေးကတအားတိုးတက်တာပေါ့။တအားတိုးတော့အမေရိကန်ငွေကပုံပြီးခိုင်မာတာပေါ့။အထူးသဖြင့်ကတော့ဒီဇင်ဘာရဲ့ဒီနောက်ပိုင်း January February March မှာဒီဗီလာမှာအမေရိကန်ငွေကခုန်တက်လာတာ။အရင်က 5% 6% လောက်ကနေတော့ 12% 30% အထိတက်လာတာတက်လာတဲ့အခါကျတော့ဒါတစ်ကမ္ဘာလုံးနဲ့ဖြစ်တဲ့ကိစ္စပဲတိုင်းပြည်ရဲ့ငွေကြေးအလုံးအကျပါတယ်ဗမာပြည်ကတော့9လောက်ကနေပြီးတော့အခုတော့10လောက်အထိရောက်လာတာပေါ့လေဒါဗမာပြည်ကလည်းပဲငွေကြေးဖောင်းပွားမှုအပိုင်းမှာတော့နည်းသေးတဲ့အပိုင်းတော့ရှိနေပါတယ်သူများတိုင်းပြည်နဲ့ရှင်းရင်နည်းသေးတယ်ဆိုတော့အခါကျတော့ကျွန်တော်တို့ကဒါဘိုးဘန်ရဲ့ဘန်နာရေးရဲ့ဒါဗန်များအဖွဲ့အစည်းများနဲ့တိုင်ပင်ပြီးတော့အတက်နိုင်ဆုံးပေါ့လေအဲ့တော့ကျူးစားနေတာပေါ့
အရှိတအောင်ရှာဒေတာတွင်နိုင်ငံတွေရဲ့2015ခုနှစ်ငွေဖောင်းပွားမှုနှုန်းအသီးသီးကို ADB ကမကြသေးခင်ကမှထုတ်ပြန်ထားတာမှာအင်ဒိုနီးရှားက 9.5 ရာခိုင်နှုန်းမလေးရှားက 3.2 ရာခိုင်နှုန်းဖိလစ်ပိုင်က 2.8 ရာခိုင်နှုန်းဗီယက်နမ်က 2.5 ရာခိုင်နှုန်းစင်ကာပူနဲ့ထိုင်းနိုင်ငံတွေက 3.2 ရာခိုင်နှုန်းစီအသီးသီးရှိတာတွေ့ရပါတယ်ဥအောင်တောင်းဟာအဖွဲ့ဝင်9ဦးပါကိုယ်စားလှယ်ဖွဲ့တစ်ဖွဲ့ကိုဦးဆောင်ပြီးဂျာမနီနိုင်ငံရဲ့ဘန်စနစ်နဲ့ပါလီမန်စနစ်တို့ကိုလည်လာဖို့ဧပြီလ20ရက်ကနေ30ရက်နေ့ထိဂျာမနီနိုင်ငံစီသွားရောက်မှာပါဒီခီးစဉ်ကိုဂျာမန်ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်အေဂျင်စီ GIZ ကကမကထပြုစီစဉ်တာပါမြန်မာနိုင်ငံရဲ့ဘန်လုံငန်းကဏ္ဍနဲ့ပတ်သက်ပြီး GIZ အဖွဲ့ကမြန်မာနိုင်ငံမှာစီမံကိန်းတစ်ခုလှုပ်ဆောင်နေပြီးတော့မြန်မာဘန်လုံငန်းကဏ္ဍအနေနဲ့ဘန်နာငွေကြေးလုပ်ငန်းမှာဂျာကန်ဆောင်ရွက်ပေးရတဲ့အခန့်ကဏ္ဍကိုပြည့်မီအောင်လုပ်နိုင်ဖို့မြန်မာဘန်လုံငန်းကဏ္ဍကိုအကူအညီပံ့ပိုးပေးနေတယ်လို့စီမံကိန်းအကြီးအကဲမစ္စတာထော့မတ်စ်ဖိုဝတ်ကသတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်အဲ့လိုဂျာကန်ဖြစ်လို့တဲ့နေရာမှာဘန်တွေအနေနဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကိုလည်းဝန်ဆောင်မှုပေးနိုင်ရမှာဖြစ်ပေမဲ့လက်ရှိမှာအဲ့ဒီလိုဖြစ်မနေသေးဘူးလို့မစ္စတာဖိုဝတ်ကထောက်ပြပါတယ
် At the moment if you're a small enterprise it's very difficult to get access to credit and we want to help that we want to change that
လက်ရှိအချိန်မှာအသေးစားအလတ်စားစီးပွားရေးလုပ်ငန်းတွေနဲ့ချင်းဝင်ရဖို့တိတ်ကိုခက်နေပါတယ်ကျွန်တော်တို့ကသူတို့ကိုကူညီချင်ပါတယ်အပြောင်းအလဲဖြစ်စေချင်ပါတယ်အဲ့ဒီအတွက်တစ်ဖက်မှာလွှတ်တော်ကော်မတီနဲ့လက်တွဲလှုပ်ဆောင်နေသလိုတစ်ဖက်ကလည်းဗဟိုဘဏ်နဲ့ရန်ကုန်စီးပွားရေးတက္ကသိုလ်လိုတင်နန်းပေးသူတွေနဲ့လုပ်ကိုင်နေတဲ့အပြင်တချို့ဘဏ်တွေနဲ့လည်းဓာတ်ရိုက်ချိတ်ဆက်လှုပ်ဆောင်နေပါတယ်။ဒါကြောင့်အခုလောက်ရှုပ်ထွေးတဲ့အပြောင်းလဲလုပ်ငန်းစဉ်ကိုတကယ်ပဲဖော်ဆောင်နိုင်ဖို့ရာမတူကွဲပြားတဲ့တောင်ပေါင်းစုံကနေစနစ်ကိုရင်ဆိုင်ဖြည့်ရှင်းဖို့လိုတယ်လို့ကျွန်တော်ယုံကြည်ပါတယ်
။လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ရဲ့ဂျာမနီနိုင်ငံခီးစဉ်ကိုကမကထပြုစီစဉ်ပေးတဲ့ GIZ Agency ဟာဖွံ့ဖြိုးတိုးတက်ရေးပိုင်းဆိုင်ရာဂျာမန်အစိုးရရဲ့ဖွဲ့စည်းဖြစ်ပြီးဂျာမန်အစိုးရကိုစားဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလှုပ်ဆောင်နေတဲ့အဖွဲ့ဖြစ်တယ်လို့စီမံကိန်းအကြီးအကဲထော့မတ်စ်ဖိုဝတ်ကရှင်းပြသွားပါတယ်ခင်ဗျာ
ကင်မရာဦးသိန်းစိန်လက်ထက်မှာနိုင်ငံရေးအကျဉ်းသားတွေကိုလှုပ်ပေးတယ်ဆိုပေမဲ့လွန်ခဲ့တဲ့နှစ်နှစ်အတွင်းနိုင်ငံရေးအကျဉ်းသားအရေအတွက်တိုးလာတယ်လို့ထောက်ပြမှုတွေရှိနေပါတယ်ဒါပေမဲ့အရင်တုန်းကလိုနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားမှုတွေဟာရှည်တန်းရောက်လာတာကိုသိပြီးမတွေ့ရတော့ပါဘူးမြန်မာနိုင်ငံရေးအတွက်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးဆိုတာဟာအရေးမပါတော့လို့လားဒါမှမဟုတ်တခြားအကြောင်းအချက်တွေများရှိနေလို့ပါလားအခုလာမယ့်အင်္ဂါနေ့ညပိုင်းဓာတ်ရိုက်ဒီလိုင်းဆွေးနွေးကမှဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးနိုင်ဖို့ burmese@voanews.com စီကိုအီးမေးလ်နဲ့ဆက်သွယ်နိုင်ပါတယ် VOA ကပြန်ပြီးဆက်သွယ်လို့ရမယ့်တယ်လီဖုန်းနံပါတ်ကိုပေးတဲ့အခါမှာကိုနေတဲ့နိုင်ငံတို့မြို့တို့ကနံပါတ်တွေကိုလည်းထည့်ပြောစေချင်ပါလိမ့်ရှင်
။ဒါမဲ့အင်္ဂါညတိုက်ရိုက်လေလံဆွေးနွေးကမ်းမှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းကိုနားဆင်ရပါမယ်။မြန်မာနိုင်ငံရဲတပ်ဖွဲ့ကိုပြည်သူလူထုပါဝင်တဲ့ရဲတပ်ဖွဲ့အဖြစ်ပြုပြင်ပြောင်းလဲနိုင်ဖို့စ조사နေတယ်လို့ချင်းပြည်နယ်ရဲမှူးကြီးဦးမြင့်လွင်ကပြောပါတယ်။ VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်စိုးဝင်းကချင်းပြည်နယ်ဟာကာခီးစင်အတွင်းရဲမှူးကြီးမြင့်လွင်ကိုတွေ့ဆုံမေးမြန်းထားတာကိုဒီတစ်ပတ်အစီအစဉ်မှာနားဆင်နိုင်ပါတယ
်။မင်္ဂလာပါရဟူးကြီးရှင
်။ဟုတ်ပါခင်ဗျာ
။ကျမတို့ VOA American တန်ကိုအခုလိုမျိုးတွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
။ကျွန်တော်လည်းကျေးဇူးတင်ပါတယ်။ကျွန်တော်လည်းဖြေကြခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်။
ဟုတ်ကဲ့ပါရမူကြီးအနေနဲ့ဒီချင်းပြည်နယ်မှာပေါ့နော်တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ကြီးကြပ်တာဝန်ယူဆောင်ရွက်ရတယ်ပေါ့နော်ဒီချင်းပြည်နယ်ကိုကျမကိုယ်တိုင်လာတဲ့အခါကျတော့ဒီလမ်းပန်းဆက်သွယ်ရေးအတော်လေးခက်ခဲပါတယ်ကျမရန်ကုန်ကလာတာနိုင်30ကျော်ကြာပါတယ်အဲ့တော့ဒီလောက်လမ်းပန်းဆက်သွယ်ရေးခက်ခဲတဲ့ဒီချင်းပြည်နယ်ကြီးမှာဒီတရားဥပဒေစိုးမိုးဖို့ပေါ့နော်ရဲတွေကိုတာဝန်ပေးရတယ်မတော်တော်ခက်ခဲပါလိမ့်မယ်ရှင်အဲ့တော့ကျမသိချင်တာကလေဒီချင်းပြည်နယ်ကြီးတစ်ခုလုံးမှာရဲဌာနပေါင်းပေါ့ရဲစခန်းပေါင်းဘယ်နှခုလောက်များရှိပါလဲရှင်
ကျွန်တော်ချင်းပြည်နယ်တော့လေဟိုမြို့နယ်ပေါင်း9မြို့နယ်ရှိတာပေါ့9မြို့နယ်အောက်မှာတက်ဆိုင်ရဲစခန်းစုစုပေါင်းကျွန်တော်တို့က23ခုကိုဖြန့်ခွဲထားတာပေါ့ဖြန့်ခွဲပြီးရဲတပ်ဖွဲ့ဝင်အင်အားဆိုရင်တော့ကျွန်တော်တို့က890ခန့်ရှိတာပေါ့နော်အဲ့တော့စခန်းလေးတွေကျွန်တော်တို့ကပြည်သူကြားထဲမှာတက်နိုင်မှာရောက်အောင်ရဲကင်းရဲစခန်းတွေဖွင့်ပြီးတော့တရားဥပဒေစိုးမိုးရေးကိုကျွန်တော်တို့ဆောင်ရွက်ခဲ့နေဆောင်ရွက်တာပေါ့အဲ့ဒီခုနပြောသလိုပဲကျွန်တော်တရားဥပဒေစိုးမိုးရေးဆောင်တဲ့နေရာမှာတောတောင်ထူထပြီးတော့မှလမ်းမဆက်သွေးခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်များဖို့ဒီနယ်မြေတစ်ခုလုံးကိုနေတရားဥပဒေစိုးမိုးရေးနယ်မြေလုံခြုံရေးဆောင်ရွက်ရတာအခက်အခဲတွေရှိပါတယ်ခင်ဗ
ျဟုတ်ကဲ့ပါဒီမှာချင်းပြည်နယ်ရဲ့လူကြီးကဘယ်လောက်ရှိပါလဲရှင
်ချင်းပြည်နယ်လူကြီးကကျွန်တော်တို့တရားဝင်စည်းရင်းရဆိုရင်ကျွန်တော်တို့က9သိန်းခန့်ရှိတယ်လို့ဒီလာဘကစည်းရင်းရကျွန်တော်တို့သိရပါတယ်ခင်ဗျ
ဟုတ်ကဲ့ပါအဲ့တော့ဒီရဲတဲ့အရာရှိနေဒီရဲအင်အားနဲ့စာလို့ရှိအချိုးညီပါရဲ့လားရှင်
ဟိုလူကြီးရတော့ကျွန်တော်တို့ကတော့ဟိုတိတ်ပြီးတော့အချိုးအစားရတိတ်မကွာပါဘူးခင်ဗျတိုးတော်လည်းပဲကျွန်တော်တို့ကနေထိုင်မှုဟိုလူနေတိတ်သိမှုကတိတ်ကျဲပါနေတာပေါ့နော်အဲ့တော့ဟိုလမ်းမဆက်တွေလည်းခက်ခဲတယ်လူကြီးချိုးစားရပြဿနာမရှိပေမဲ့အသွားအလာရေးခက်ခဲရှိတဲ့အတွက်ရတဖွဲ့ဝင်အင်အားရခုလက်ရှိအင်အားတဲ့ကျွန်တော်တို့ကဟိုပုံမှန်ဆိုရင်ဖွဲ့စည်းပုံရဆိုရင်တစ်ဝက်လောက်လူနေသေးတာပေါ့ခင်ဗျ
ဟုတ်ကဲ့ပါဒီတရားဥပဒေစိုးမိုးရေးပိုင်းနဲ့ပတ်သက်ပြီးတော့ရဲမှုရေးကလက်တွေ့ဆောင်ရွက်နေတဲ့အထက်မှာအားရပါးရရှိတဲ့ဟိုအပိုင်းလေးများပြောပြလို့ရမလားရှင
်ရှိပါတယ်ခင်ဗျတရားဥပဒေစိုးမိုးရေးဆိုတဲ့နေရာမှာတကယ်တမ်းကျတော့ကျွန်တော်တို့ရဲတပ်ဖွဲ့ကိုတခုတည်းတော့ဒါဝန်ရှိတာတော့မဟုတ်ဘူးခင်ဗျလူမှုဖွဲ့စည်းတည်တည်နဲ့ပြည်သူတွေကြားထဲမှာကိုတရားဥပဒေစိုးမိုးရေးကိုတတ်နိုင်တယ်များဟိုဖြည့်ဆည်းဆောင်ရွက်ပေးနေတဲ့အပိုင်းလေးတွေရှိပါတယ်ခင်ဗျပြောရရင်တော့ကျွန်တော်တို့ဘာသာရေးဖွဲ့စည်းတွေပေါ့နော်ဘာသာရေးဖွဲ့စည်းတွေကလည်းတရားဥပဒေစိုးမိုးရေးပိုင်းနေမှာအထောက်အကူပြုပါတယ်ခင်ဗျဥပမာပြောရရင်တော့ကျွန်တော်ချင်းပြည်နယ်မှာရခိုင်နှုန်းကတော့အရက်သေးစားရောင်းချမှုနဲ့တောက်စားမှုတွေများပြားခဲ့တယ်ခင်ဗျအခုနောက်ပိုင်းလွန်ခဲ့တဲ့ဆယ်စုနှစ်တစုကနေစပြီးတော့အရက်ရောင်းချခြင်းနဲ့တောက်စားခွင့်တွေကိုတက်ဆိုင်ရာအသင်းတော်တွေခရိယံအသင်းတော်တွေကတတ်နိုင်နေများတားမိတဲ့အခါကျတော့ကျွန်တော်တို့တော်တော်များများရော့ကျသွားတဲ့အတွက်အရက်ကြောင့်ဖြစ်ပေါ်လာတဲ့အဲမှုကိန်းတွေကတော့ကြဆင်းသွားတာပေါ့ခင်ဗျ။အဲဒါကြောင့်မို့ကျွန်တော်တို့ကရင်းအင်အားတက်နေတဲ့များနည်းနေတယ်ဆိုပေမဲ့လေပြည်သူတွေကအဲလူမှုအဖွဲ့အစည်းတွေပေါ့ရရွာချေပြီးတဲ့လူမှုအဖွဲ့အစည်းတွေကပေါင်းဆက်ထားတဲ့တရားဥပဒေစိုးမိုးရေးစနစ်ကိုတိဆောက်ထားတဲ့အတွက်ပြဿနာကြီးကြီးမားမားမရှိပါဘူးခင်ဗျ။နောက်တစ်ခုကတော့ကျွန်တော်တို့ချင်းပြည်နယ်ကြီးကအဲဟိုကပေါ့နော်လူကြီးကတော့ဟိုနဲပါပြီးတော့မှကျေပြတ်နေပြည်နယ်ကြီးဖြစ်နေတဲ့အတွက်ပြည်သူတွေပါဝင်တဲ့ပူးပေါင်းပါဝင်တဲ့ရဲလုံငန်းပေါ့အဲ့ဒါကိုကျွန်တော်တို့ကအကောင့်ထဲပေါ့ဆောင်ရွက်လျက်ရှိနေပါတယ်ခင်ဗ
ျမူရစီဝါနှိမ့်နှင်းရေးအပိုင်းမှာရောဒီချင်းပြည်နယ်အခြေအနေလေးသိပြရစီရှင
်မူရစီဝါသုံးဆွဲတဲ့ delay ကတော့ကျွန်တော်ချင်းပြည်နယ်မှာမရှိပါဘူးခင်ဗျသို့တော်လည်းပဲမူရစီဝါကိုပရိကာစာလို့ခေါ်တဲ့မူရစီဝါထုတ်နိုင်တဲ့တစ်ဖက်နိုင်ငံ6ဆုပြောက်စီတွေပေါ့အဲ့ဒါတွေကကျွန်တော်ချင်းပြည်နယ်အချို့ဒေသတကူကိုဖြတ်တန်းပြီးတော့မှကလေးဒေသတစ်ဆင့်ပေါ့လေတစ်ဖက်နိုင်ငံအထိကိုပို့ဆောင်တဲ့လုပ်ငန်းတချို့လွန်ခဲ့တဲ့၄-၅နှစ်ကရှိခဲ့ပါတယ်သို့တော်လည်းပဲနောက်ပိုင်းမှာရတဖွဲ့နဲ့ပူပေါင်းဖွဲ့တွေပေါ့နော်ကျွန်တော်တို့ကောင်းဝန်စွာတာဆီးနေနေနိုင်ငံတပြည်သူလည်းအသိပညာပေးနိုင်တဲ့အခါကျတော့အခုချိန်မှာတော့ဒီမူရစီဝါအသုံးပြုနိုင်တဲ့ပရိကာစာတွေဖြတ်တန်းရောင်းဝယ်မှုကတော့ဟိုတော်တော်များများပေါ့ရာနှုန်းပြည်နီးပါးတော့ ရဆိုင်သွားပြီလို့ကျွန်တော်တို့သိရပါတယ်ခင်ဗျနောက်တစ်ခုကတော့မူရဲ့စေဝါနဲ့ပတ်သက်လို့ထပ်ပြီးပြောရရင်တော့ဘိန်းဆိုင်ပြူမှုကျွန်တော်တွန်းစာမျိုးနယ်ထဲမှာလုံတော်တော်15နှစ်ခန့်နေစတင်ပြီးတော့စိုက်ပျိုးထုတ်လုပ်မှုတွေရှိခဲ့တယ်ခင်ဗျအဲ့တော့အဲ့ဒါလည်းကျွန်တော်တို့ဒီတွန်းစာမျိုးနယ်ဆိုတာကျွန်တော်တို့ချင်းပြည်နယ်ရဲ့မြောက်ဖြားမှာရှိပါတယ်လမ်းမဆက်သေးရလွန်ခေါင်းပြီးတော့မှတောတောင်တအားထူထပ်တယ်အဲ့ဒါကိုအကြောင်းပြုပြီးတော့ပြန်ပွားစီးပွားရေးလုပ်ငန်းရှင်ချို့ဟာဒေသခံတွေစီဟုံးပြီးတော့မှမိစိုက်ပြူမှုတွေလွန်ခဲ့တဲ့15နှစ်ခန့်ကစပြီးတော့တစစစိုက်ပြူလာခဲ့ပါတယ်သို့တော်လည်းပဲကျွန်တော်တို့ရက်တက်ဖွဲ့နဲ့သက်ဆိုင်ရာအုပ်ချုပ်ရေးဖွဲ့စည်းတွေပေါင်းစပ်ပြီးတော့မှဒီနှစ်နှစ်အတွင်းမှာတော့ကျွန်တော်တို့ထိထိရောက်ရောက်ဘိန်းကင်းတွေဖြည့်ဆည်းနိုင်ခဲ့ပါတယ်ရန်တော့အပြင်ပြောရင်တော့ကျွန်တော်တို့90ရာခိုင်နှုန်းအကျော်အထိကိုကျွန်တော်တို့ကဖြည့်ဆည်းနိုင်ခဲ့တဲ့မိနစ်ကတော့ကျွန်တော်တို့ဧက680ဖြည့်နိုင်ခဲ့တယ်ဒီနှစ်ဘိန်းဖြတ်သိမ်းတဲ့ရာသီမှာတော့ကျွန်တော်တို့630ခန့်ဖြတ်သိမ်းနိုင်ခဲ့တဲ့ကျွန်တော်95ရာခိုင်နှုန်းလောက်ထိလို့ကျွန်တော်တို့ခန့်မှန်းပါတယ်ဘိန်းဆိုင်ပြူးမှုကိုတော့ကျွန်တော်တို့ကတတ်နိုင်တယ်မြတ်ကျွန်တော်တို့နောက်ထပ်5နှစ်စီမံကိန်းအတွင်းမှာတော့ဒီချင်းပြည်နယ်မှာတော့အမြင့်ပြလိမ့်မယ်လို့ကျွန်တော်တို့ခန့်မှန်းထားပါတယ
်ဟုတ်ကဲ့ပါအဲ့တော့ဘိန်းအစားထိုးသီးနှံဆိုင်ပြူးမှုကိုစီစဉ်ပေးတာရှိပါလားရှင
်အဲ့ဒီကိစ္စနဲ့ပတ်သက်လို့တော့ကျွန်တော်တို့ကတော့ local government ကိုတော့ကျွန်တော်တို့တင်ပြထားတာရှိပါတယ်ဒီလာမဲရာတီဒီမှာတော့ဒီဘိန်းဆိုင်တောင်သူတွေရဲ့နေနာမှုတွေရှိခဲ့တယ်အစားတူးတိနဏီဆိုင်ပြုဖို့အတွက်ကိုအစိုးရချင်းမီနယ်အစိုးရအစီအစဉ်နဲ့တော့ပံ့ပိုးမှုတွေအစီအစဉ်တွေစတင်ဆောင်ရွက်မယ်လို့တော့သိရပါတယ်သို့တော်လည်းပဲကျွန်တော်တို့ကတော့ UNODC တို့ဘာလို့နိုင်ငံတကာအကူအညီတွေဘာလို့ကျွန်တော်တို့ရှိတော့ရောက်မလာသေးဘူးခင်ဗျဒီဘိန်းဆိုင်ပြုမှုပပျောက်ရေးဆိုတာတော့ကျွန်တော်တို့တရားဥပဒေစိုးမိုးဆောင်ရည်ရဲတပ်ဖွဲ့တစ်ခုတည်းနဲ့တားဆီးနေနေတခုတည်းနဲ့တော့မရပါဘူးခင်ဗျ။သူက follow up လုပ်ရမှာကတော့ဒီပညာပေးလုပ်ငန်းတွေတော့အသက်မွေးအောင်ပညာတွေကျွန်တော်တို့အလုပ်ကံရရှိရေးတွေဘိန်းစားသူစိုက်ပျိုးသိနံတွေစိုက်ပျိုးနဲ့လုပ်ငန်းစဉ်တွေဒီ process ကြီးတစ်ခုလုံးကဟန်ချက်ညီမှာပဲဖြစ်မှာပါခင်ဗျ။ဒါဟုတ်လည်းကျွန်တော်တို့တင်ပြဆောင်ရွက်နေလည်းရှိပါတယ
်။နောက်တစ်ခုကကျွန်မသိချင်တာကလေဒီမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်ပေါ့နော်ဒီမိုကရေစီလမ်းကြောင်းကိုသွားနေတဲ့ဒီ transitional အသွင်ကူးပြောင်းရေးကာလမှာပြည်သူရဲတပ်ဖွဲ့ကိုလည်းဒီပြည်ပြင်ပြောင်းလဲလုပ်နေတာတွေ့ရပါတယ်။အဲ့လိုပဲလုပ်နေတဲ့အခါမှာလည်းနိုင်ငံတကာအကူအညီတွေနဲ့ပေါ့ထူးသဖြင့် EU ဥရောပသမဂ္ဂကနေပြီးတော့ဒီပြည်သူရဲတွေဟိုမွမ်းမံတင်တန်းနေပေးတယ်ပြီးတော့ပြည်သူရဲတွေကိုဒီအတီကယုံထိန်းနေနေမှာဘလို့မျိုးညစ်စနစ်တွေတုံးရမယ်စသဖြင့်ပေါ့ပေးတာတွေသိရပါတယ်အဲ့တော့ရဲမွေးတယောက်အနေနဲ့ဒီမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းပေါ့ဘလို့များသုံးသပ်လို့ရပါလဲ
ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုတော့ကျွန်တော်တို့နိုင်ငံကတော့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုစီးပွားရေးပြည်ပြင်ပြောင်းလဲမှုအုပ်ချုပ်ပြည်ပြင်ပြောင်းလဲမှုတွေဆောင်ရွက်ခဲ့တဲ့နေရာမှာကျွန်တော်တို့ရဲတပ်ဖွဲ့ရဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းကျွန်တော်တို့ဆောင်ရွက်နေတာအချိန်အတော်အသင့်ရလာပြီလို့ကျွန်တော်တို့ယူဆပါတယ်ခင်ဗျဒီကြားမှာကျွန်တော်တို့ EU အစီအစဉ်နဲ့ကျွန်တော်ရတက်ဘွဲ့ပြည်ပြည်ပြောင်းလဲရေးကိုပံ့ပိုးကူညီမှုအစိပ်ပိုင်းရလဲထိရောက်တယ်လို့ကျွန်တော်တို့သုံးသပ်ပါတယ်အဲ့တော့ကျွန်တော်တို့ EU ကတော့အခု16လတာကျွန်တော်တို့ဖြည့်ကျင့်မှုတွေကျွန်တော်တို့ဆောင်ရွက်ပြပါသို့တော်လည်းပဲ EU ကဆောင်ရွက်နေတဲ့ပိုင်းမှာအတိုင်းအတာတစ်ခုတော့ရှိပါတယ်ရတက်ဘွဲ့တစ်ခုလုံးကိုသူကတာဝန်ယူပြီးတော့ချက်ချင်းပြုပြင်ပြောင်းလဲနိုင်မှုအချိန်လဲလိုပါတယ်ငွေလဲလိုပါသေးတယ်အဲ့တော့သူတို့ project တွေလည်းရှိပါလိမ့်မယ်ကျွန်တော်တို့ကတော့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းကမှာ EU တခုတည်းကိုရကျွန်တော်တို့ကအားကိုးနေရတဲ့အခြေအနေမျိုးတော့မဟုတ်ပါဘူးကျွန်တော်တို့ British reform ကိုကုနီကုဟာနဲ့ရတက်ဖွဲ့အစီအစဉ်နဲ့ဆောင်ရွက်နေတဲ့လုပ်ငန်းတွေရှိပါအထူးသဖြင့်တော့ပြည်သူလူထုပူးပေါင်းပါဝင်သောရဲလုပ်ငန်းပေါ့အဲ့ဒါကိုကျွန်တော်တို့အကောင့်တွေပေါ်ပြီးတော့တကယ်တမ်းကျွန်တော်တို့ပြည်သူထဲမှာဖြစ်ပေါ်နေတဲ့ပြဿနာတွေပြည်သူခက်ခဲတွေကိုရတက်ဖွဲ့ကရင်းနှီးနှီးသည့်ရှိအောင်လို့ပြည်သူသားတွေကိုရောက်သွားဖို့လိုတာပါပြည်သူ့ပညာပေးဖို့လိုတာပါအဲ့လိုလုံနိုင်ဖို့အတွက်ဆိုရင်တော့ကျွန်တော်တို့လက်ရှိရဲတပ်ဖွဲ့တစ်ခုလုံးကိုလည်းအရေးချင်းမြင့်တင်နိုင်ဖို့တော့လိုပါသေးတယ်ခင်ဗျ EU စီစဉ်တဲ့တင်ဒန်းနေပေးနေလို့ကျွန်တော်တို့ရဲတပ်ဖွဲ့အစီအစဉ်နဲ့လည်းဒီတင်ဒန်းနေပေးနေပါတယ်အဲ့တော့ရဲတပ်ဖွဲ့ဆိုင်ရာပြုပြင်ပြောင်းလဲလုပ်ငန်းတွေကအတိုင်းအတာတစ်ခုတည်းရတော့အောင်မြင်မြဲပြီလို့သုံးသပ်နိုင်ပြီမဲ့လည်းရန်နှုန်းကြီးတော့ကျွန်တော်တို့ကဆက်ပြီးတော့နှစ်များစွာပေါ့နော်ကျွန်တော်တို့ရဲတပ်ဖွဲ့ကတော့မင်းကြီးပြုပြင်ပြောင်းလဲမှုအုပ်ချုပ်ရေးပြုပြင်ပြောင်းလဲမှုနဲ့အတူပေါ့လေဆက်ပြီးတော့တောက်လျှောက်လုပ်သွားမယ်ပဲလို့ယူဆပါလိမ့်မယ်
ဟုတ်ကဲ့ပါအခုလည်းတော့ဖြစ်သွားတဲ့ဒီကျောင်းသားသပိတ်ကိစ္စပေါ့နော်ကျောင်းသားသပိတ်ကိစ္စမှာဟို နှစ်ဖက်စလုံးပေါ့နော်ပေပင်လဲပင်မနေကြတယ်ရဲတွေလည်းအကြာကြီးရဲတွေဘက်ကလည်းသူတို့လည်းဟိုတမင်းမစားဟင်းမစားညအေးရေးပြက်ခံပြီးလုခဲ့ကြတယ်ចောင်းသားတွေဘက်ကလည်းသူတို့အကြာကြီးစိတ်ရှိတိခံပြီးတော့စောင့်ခဲ့ကြတယ်ပေါ့နော်ဒါမဲ့လည်းမမျှော်လင့်ဘဲနဲ့မဖြစ်တင်တာလေးတွေအဒီကုံးတပွဲဖြစ်သွားတာပေါ့နော်အဲ့လိုမျိုးဒီလိုမျိုးရဲတပ်ဖွဲ့တွေအနေနဲ့ထင်းထင်းသိမ်းသိမ်းဟိုလှုပ်ဖို့တင်တဲ့အခြေအနေမှာပေါ့နော်ဒီလိုဖြစ်သွားတာနဲ့ပတ်သက်ပြီးတော့ရဲမှုကြီးတယောက်အနေနဲ့များဘယ်လိုများမြင်ပါလဲရှင
်ကျွန်တော်တို့လည်းမြင်တော့မဟုတ်ပါလေဒါပေမဲ့ကျွန်တော်တို့တွေ့မြင်ကြားသိနေရပါတယ်ခင်ဗျတစ်ဖက်ကလည်းအစိုးရတာဝန်ရှိသူတွေဘက်ကလည်းတတ်နိုင်တယ်များထင်းထင်းချောင်းချောင်းနဲ့ရဲတပ်ဖွဲ့ကလည်းအစ်စ်များစွာနဲ့ပေါ့တော့တိခတ်လိုက်ရောပြီးတော့မှတက်နိုင်တယ်မြဟိုလိုးပရိုဖိုင်းနဲ့တော့ဆောင်ရွက်နေတယ်နေစဲဖြစ်တယ်လို့တော့ယုံကြည်ယူဆပါတယ်ခုကလည်းចောင်းသားတွေဘက်ကလည်းခုနပြောတဲ့ဟိုနိုင်ငံတော်ကြီးခဲတွေကတွဲဆုံဆွေးနွေးပွဲတွေလွတ်တော်မှာလည်းကျွန်တော်တို့ဆောင်ရွက်နေတာဟိုအစ်စ်ကိုမစောင့်နိုင်ပဲနဲ့ဒါဟိုဖောက်ထွက်ပြီးတော့မှထိမ့်သိမ့်ထားတယ်ဆိုတာလည်းကျွန်တော်တို့ကចောင်းသားလူငယ်တွေကိုပြဿနာလေးမဖြစ်ပွားအောင်ကျွန်တော်တို့ကယာယီလေးကျွန်တော်တို့ခိတ္တဓာတ်ရှိထားတဲ့သဘောပါပဲအခုတော့တစ်ဖက်ကလည်းအတင်းထွက်လာတဲ့အခါမှာရတက်ဖွဲ့ကထင်းထင်းတဲ့အခါမှာအထိုက်လျောက်တော့ရုံရင်းစကားပုံစံမျိုးလေးတော့ကျွန်တော်တို့ကတော့ယူဆပါတယ်အဲ့တော့ယာယီထင်းထင်းတဲ့ဒီကလေးတွေကိုလည်းမိဘရတန်တွေကိုကျွန်တော်တို့ကသားသမီးတွေကိုသဘောထားမိဘတွေရှိပြအပ်ပြီးတဲ့အတွက်လက်လောချိန်ကြီးကတော့အေးအေးချမ်းချမ်းနဲ့တော့ပြီးဆုံးသွားမယ်လို့တော့ကျွန်တော်တို့ကယုံကြည်ယူဆပါတယ်သို့တော်လည်းပဲအကြောင်းသူကြောင့်တော့ပဲဖြစ်ဖြစ်ပြည်သူလူထုကတော့မိမိတို့ရဲ့ဒီမိုကရေစီလမ်းစဉ်ရတော့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ရတော့ရှိပါတယ်ခင်ဗျဒါ우လဲကျွန်တော်တို့ကခွင့်ပြုဖို့အစီအစဉ်တွေလည်းရှိနေပါတယ်ဒါအားလဲကျွန်တော်တို့အကန့်အသတ်တဲ့တော့ရှိတာပေါ့ခင်ဗျလွတ်လပ်စွာဆန္ဒဖော်ထုတ်တယ်ဆိုတာလဲအများပြည်သူကိုဟိုထိခိုက်စေတဲ့အဲဆန္ဒပြမှုတွေဟိုရုံးရင်းစကားမှုတွေမဖြစ်အောင်ကျွန်တော်တို့ကတတ်နိုင်တယ်များထိန်းချောင်းပြီးတော့ဆောင်ရွက်ပြဖို့ရက်တက်ဖွဲ့တာဝန်ပါပဲခင်ဗျဟု
တ်ကဲ့ပါဟိုရက်တက်ဖွဲ့ကအမြဲတမ်းရေးထားတဲ့ကုညီပြရစီဆိုတဲ့စာတမ်းလေးအတိုင်းပဲပေါ့နော်ဟိုလူလူကလူအပ်တဲ့ခါမှာကုညီတင်တယ်လို့အားလုံးကယူဆကြတာပေါ့နော်ဒါပေမဲ့အခုလို့ဟိုမဖြစ်တင်တာလေးတွေပေါ့နော်ဟိုအင်အားမတုံးသေးဘူးမရိုက်တင်တဲ့ဟာလေးတွေရိုက်လိုက်မိတာမျိုးပါမျိုးပဒါတော့လေအားလုံးကလည်းလူသားအချင်းချင်းပဲဆိုတော့လေဟိုစိတ်ချမတင်တာလေးလက်ရှိမှာပေါ့အဲ့တော့အများအမြင်မှာတော့ဟာရဲတွေကနံပါတ်ထုတ်တွေနဲ့ရိုက်တယ်ចောင်းသားတွေရိုက်ခံရတယ်ဆိုပြီးတော့ဖြစ်ကြတာပေါ့လေအဲ့လိုမျိုးလေးတွေမဖြစ်အောင်ပေါ့လေဟိုရဲမှုကြီးအနေနဲ့များဘလို့များပြောကြင်ပါလဲရှင်
တတ်နိုင်တယ်များတော့ကျွန်တော်တို့ကတော့ပြည်သူနဲ့ပူးပေါင်းပြီးတော့ပေါ့လေဒီចောင်းသားလူငယ်တွေကိုကျွန်တော်တို့ကထင်းထင်းចောင်းចောင်းလေးနဲ့အဲကျွန်တော်တို့ကပြီးကျင်တာပေါ့လေဖြစ်စီကျင်တာပေါ့ဇန္နာပြတဲ့ဆိုရင်လည်းသူ့ရဲ့အတိုင်းတာလေးနဲ့ပေါ့နော်ဖန်ဝင်ကျင်လဲအန္တရာယ်မဖြစ်အောင်ကျွန်တော်တို့ကလုံခြုံမှုလည်းဆောင်ရွက်ပြီးကျင်ပါတယ်နောက်တစ်ခုကတော့ကျွန်တော်ရဲတပ်ဖွဲ့ဝင်အပိုင်းပါလေဒီလို crowd management ကိုတော့ကျွန်တော်တို့က EU အစီအစဉ်နဲ့လေ့ကျင့်တင်ကြားပြီးပြီးသားရတော့ရှိပါတယ်ကျွန်တော်တို့ရဲတပ်ဖွဲ့ဝင်အငယ်ပိုင်းမှာတချို့ရဲ့လူနီးကင်ဒီတူဦးစားနူးစားတော့ရှိနိုင်တယ်လို့ထင်ပါတယ်ဒီလူစုလူဝေးနဲ့ကင်တွယ်ထိန်းသိမ်းတဲ့အခါမှာလည်းအဲတစ်ဖက်တစ်ဖက်အားဆန်းကြတဲ့အခါမှာနည်းနည်းကျွန်တော်တို့ရဲတပ်ဖွဲ့ဝင်တချို့ပေါ့လေအငယ်လူပိုင်းတချို့လည်းအဲဟိုဟာပေါ့ကျန်းတန်းသောတာလျောက်ကျန်းတန်းသွားတယ်လည်းရှိနိုင်ပါတယ်ဒါကလည်းကျွန်တော်တို့ channel ဒီမှာ media တွေမှာဖော်ပြရနေတဲ့အခါဒါတော့ကျွန်တော်တွေ့နေရတာပါပဲလေအကောင်းဆုံးအကောင်းမွန်ဆုံးထိန်းသိမ်းနည်းဟူတော့ကျွန်တော်တို့ကတော့အလေးချင်းပြုစုပြောင်းထောင်ထားပြီးမဲ့ကျွန်တော်တို့အသားမကျသေးဘူးခင်ဗျဒီ crowd management ကိုကျွန်တော်တို့ကတိတ်ပြီးအသားတကျကြီးလက်တွေ့ကျင့်သုံးတဲ့အပိုင်းတွေမှာအခုမှစတွေ့ရတဲ့အနေအထားလေးရှိပါတယ်ဒါကြောင့်မို့ကျွန်တော်တို့ကထိန်းသိမ်းသိမ်းနဲ့ဆန္ဒပြမှုတွေကျောင်းသားလူငယ်တွေကိုအေးအေးချမ်းချမ်းနဲ့ပြီးဆုံးတော့အောင်ကျွန်တော်တို့ရည်ရွယ်ချက်ကောင်းနေနဲ့ဆက်လက်ပြီးဒီဟာသင်ကားစာတွေဖော်ထုတ်ပြီးတော့မှအကောင်းဆုံးပြောင်းတော့ကြိုးစားဖို့တော့စေသားဆောင်ရွက်လည်းရှိပါလေခင်ဗျ။ဟုတ
်ကဲ့ပါ။ကျေးဇူးအများကြီးတင်ပါတယ်။
ဟုတ်ပါလေခင်ဗျာ။ကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော
်မြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ခဲ့တာပါခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မဆန်တော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American Tan ရဲ့တင်းနှံလာနေမနေ့ဘက်အစီအစဉ်တွေကိုမနေ့9နိုင်အထိလိုင်းလိုမီတာ32 40 50နဲ့လိုင်းလက်190တို့ကနေဆက်လက်တင်ဆက်သွားပါမယ်အခုဒုတိယနိုင်ခွဲအစီအစဉ်မှာမြန်မာပြည်မှပေးစာများဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့တက်ကြီးစကားအစီအစဉ်တွေကိုထုတ်လွှင့်တဲ့အခါမှာတော့
ဗမာပြည်မှာအိမ်ချက်ခံရအိမ်ရောက်ခံရဒီကြေကြောက်ခံရထောက်လန်းရေး6ကခေါ်ရလဲနှစ်ခိရှာနှစ်ခါရှိပြီဆိုတော့
စာပေကဗျာဝေပိုင်းရေးဆရာကြီးမွန်စွမ်းကြီးရဲ့ပြောပြချက်တွေပါနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့မအေးတန်တာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
ရှင်ဘီယိုယိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ပထမဦးဆုံးတော့မုံရမြို့ယုံကြည်ရက်ကကိုဖြိုးဝေအောင်ရေးလာတဲ့စာလေးကိုဖော်ပြပေးခြင်းပါတယ်။သူကဘီယိုယိုဝိုင်းတော်သူဝိုင်းတော်သားတွေရဲ့ပုံကိုရုပ်မြင်သံကြားမှာတွေ့ရလို့ဝမ်းသာပါတယ်လို့ဆိုလာပါတယ်။
ပြပင်းနဲ့မိမိကတော့ VOA ကိုရေဒီယိုကနေအမြင်နားထောင်ဖြစ်ပါတယ်ကျွန်တော်ကတော့ Facebook ကနေနဲ့ VOA application ကနေပဲသတင်းတွေကိုဖတ်ဖြစ်တာများပါတယ်သတင်းတွေသတင်းတပ်ပုံတွေကို Facebook မှာဒီတက်ပို့ပြီးတင်ပေးရင်ကျွန်တော်တို့လူငယ်တွေအတွက်ပို့ပြီးအဆင်ပြေမယ်လို့ထင်ပါတယ် share လို့လည်းပို့လွယ်သွားမယ်လို့ထင်ပါတယ် VOA အဖွဲ့သားတွေရဲ့တပ်ပုံတွေကိုလည်းအဆင်ပြေရင်ပြည်သူလို့တင်ပေးစေချင်ပါတယ်အတန်ဒီကြီးပဲနားထောင်လာခဲ့ရတာအခုရုပ်တွေပါမြင်ရတော့ပိုပြီးရင်းနှီးလာသလိုခံစားရပါတယ်ဓာတ်ပုံတွေဗီဒီယိုဖိုင်တွေကိုပြပြီးဒါကကိုဇော်ဝင်းလှိုင်ဒါကမတ်စုမြတ်မွန်ဒါကဦးကျော်စံသာဆိုပြီးလူကြီးတွေကိုပြန်ပြပြတော့အားလုံးဝမ်းသာကြပြီးလူချင်းတွေ့ရသလိုခံစားရပါတယ်နောက်မှပဲစာအရှိကြီးရေးပါဦးမယ် VOA အဖွဲ့သားများအားလုံးကိုကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါရှင်ကျမတို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာဝိုင်းတော်သူဝိုင်းတော်သားတွေရဲ့ဓာတ်ပုံတွေကျမတို့အလုပ်လုပ်နေတဲ့ပုံအင်တာဗျူးလုပ်နေတဲ့ပုံစသဖြင့်တစ်ခါတလေလဲမွေးနေ့ပွဲကျင်းပနေတာမျိုးတင်ထားလေးရှိပါရဲ့နော်အဲဒီမှာကိုဖြိုးဝေအောင်ကတခြားသောရရှင်တွေကဝင်ပြီးတော့ကြည့်ရှုနိုင်ပါတယ်ရှင်အခုဆက်ပြီးတော့သောရရှင်ကိုတက်ရဲ့စာကိုဖော်ပြပေးကြပါလိမ့
်ကျွန်တော်ကြိုက်နေတဲ့ VOA ရဲ့အစီအစဉ်တွေကတခုအပါဝင်ဖြစ်တဲ့မညို့ညို့လွင်ရဲ့မတူတာလေးတွေအစီအစဉ်ပြန်လည်ပါဝင်လာတဲ့အတွက်ဝမ်းသာမိပါတယ်ဒါပေမဲ့အရင်လိုကိုကျော်ကျော်သိန်းကိုဇော်ဝင်းလိုင်တို့နဲ့တွဲဖက်တင်ဆက်ပုံမျိုးလေးတွေကိုပို့ပြီးသဘောကျပါတယ်။အခုတင်ဆက်ပုံကမကောင်းလို့တော့မဟုတ်ပါဘူး။ဒါပေမဲ့တခြားဌာနတွေရဲ့အစီအစဉ်နဲ့နည်းနည်းဆင်နေတာမျိုးရှိလို့ပါ။ဒါကြောင့်မို့လို့အချိန်နေပေးခဲ့ရင်အရင်ကလိုကိုကျော်ကျော်သိန်းတို့နဲ့တွဲဖက်တင်ဆက်ပုံမျိုးလေးတွေကိုလည်းထုတ်လွှင့်ပေးဖို့အကြံပြုပါရခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီသောရရှင်ကိုပြန်ချပေးရမယ်ဆိုရင်တော့မညွညွလွင်ကမြန်မာနိုင်ငံရန်ကုန်မြို့မှာနေထိုင်နေပြီးတော့ဒီမတူတာလေးတွေအစီအစဉ်ကိုဗီဒီယိုသတင်းဆောင်မနဲ့တကွအတင်ဆက်တာမလို့ဒီအမေရိကန်ပြည်အောင်စုမှာကျင်းပခဲ့တဲ့ကိုကျော်ကျော်သိန်းတို့ကိုဇော်ဝင်းလိုင်တို့နဲ့မတွေ့ဖက်မိတာဖြစ်ပါတယ်နော်။ဒါမင်းလည်းဒီကိုသက်ပြောလာတဲ့အကြောင်းလေးကိုမညိုသိရအောင်လို့မညိုစီဒီအီးမေးလ်ကိုပို့ပေးလိုက်ပါတယ်။ခုလိုမျိုးတေချာနားဆင်ပြီးတော့အားပေးတုံ့ပြန်ပြီးတော့ဝေဖန်အကြံပြုလာတဲ့အတွက်ကျေးဇူးတင်ပါတယ်။နဲ့အဆင်ပြေအောင်ပြုပြင်စီခြင်းပါတယ်ဆိုတဲ့သောရရှင်ရဲ့စာကိုလည်းဆက်ပြီးတော့ပြောပြပါမယ်နော်။ထာဝရပရိသတ်တူပါတဲ့။ဗာများပြုပြင်ဖို့အကြံပြုလာတာပါလေ
။ VOA ရဲ့ရေဒီယိုသတင်းတွေနဲ့ရုပ်သံသတင်းတွေကို Shipes Long ကနေကြည့်ရတာအတော့ကိုအဆင်ပြေပါတယ်။ဒါပေမဲ့ Shipes Long ဟာဝန်ကြီးပြီးနေရာအခက်အခဲကြီးမားစွာရှိနေပါတယ်။အင်ခေါမိုးပေါ်တင်တော့လဲအင်ခေါမိုးတွေနားသလိုလေပြင်းမုန်တိုင်းတိုက်တဲ့အခါမှာလည်းအတော့ကိုဒုက္ခရောက်ပါတယ်။လေလာကြည့်မိသလောက် Shipes Long ကိုကြည့်တဲ့သူတွေတော်တော်လေးယော့နေသွားသလိုပြင်းတဲ့သူတွေလည်းမကြိုက်တော့လို့မရှိသလောက်ကိုရှားသွားသလိုအပိုပစ္စည်းတွေကလည်းရှားနေပါတယ်။အင်တာနက်ကနေကြည့်ဖို့ကြတော့လဲနားမလဲတာရဲ့အင်တာနက်လိုင်းမကောင်းတာရဲ့အချိန်မပေးနိုင်တာရဲ့ပိုက်ဆံတအားကုန်တာရဲ့ရီယိုနဲ့ကြတော့လဲအတန်ကလုံးဝမကောင်းပြန်ဘူး။အယုတ်ပါကြည့်မရဘူး။ VOA သတင်းတွေကိုမပြတ်တမ်းနားဆင်နေတဲ့သူတွေအတွက်စိတ်ဆင်းရဲဒုက္ခရောက်နေရပါတယ်။ဒါကြောင့်ရှစ်ပေစလောင်းကိုအခုထိုင်းကထုတ်တဲ့နှစ်ပေစလောင်းတွေကနေဖမ်းယူကြည့်ရှုရအောင်ဆောင်ရွက်ပေးသင့်ပါတယ်လို့ VOA ရဲ့ထာဝရပေးသက်တဝူအနေနဲ့လေးစားစွာအကြံပြုတင်ပြအပ်ပါတယ်ခင်ဗျာ
Okay, ba, di tora shin VOA ga ni thau lwin pe ni de slang size ne pat tet pi lo pyo la de a chang ko jama ro ta win shi de tu re ko pyo pya pe ba me no. Aku lo myo sa ye pi lo a chan pyu de twet Jesus tin ma de set pi lo a pe ba aw lo le pyo chin ma de shin. VOA ye email tadin lwa ko ta win ne a sa ye la de tora shin. A si sin ni ga a tor le kaung ma de ne. Che pyan le ne swa lou saung ni da le twi ya ba de. Da chang tin ne. ရင်ကြီးဖို့ရတဲ့အတုံးနှုံလေးတံမတွေ့ရဘဲနဲ့ခန့်ခန့်တထဲပုံပေါက်နေပါတယ်ဆိုပြီးတော့ဒီသောရရှင်ရေးလာပါတယ်ရှင်။ဒါကတော့သောရရှင်နဲ့တူချင်းသူရဲ့စိတ်ခံစားချက်နဲ့ပတ်သက်ပြီးတော့ဒီထင်မြင်ယူဆချက်မျိုးဖြစ်ပါလိမ့်မယ်လို့ထင်ပါတယ်။တချို့သောရရှင်တွေကြတော့လဲဖော်ဖော်ယူယူစကားအတုံးနှုံတွေတွေ့ရတယ်ပေါ့လေ။ဒီသောရရှင်ကတော့ခန့်ခန့်တထဲပုံပေါက်နေတယ်ဆိုပြီးတော့ရေးလာတာပါ။ VOA သောရရှင်တယောက်ဖြစ်တဲ့ရန်ကုန်ကဦးအေးလွင်မြင့်ကတော့ရေးတော့အမှန်ဖတ်တော့အတန်းဆိုပြီးတော့ VOA ကအတန်လွှင့်သူတချို့ဒီမြမအတန်ထွက်တာတွေနည်းနည်းလေးအလွဲအချော်ဖြစ်နေပါတယ်ဆိုပြီးတော့စာရေးပြီးတော့ထောက်ပြလာပါတယ
်အခုတလောထုတ်လွှင့်ချက်တွေနားထောင်ရတာအဆင်ပြေတာတွေရှိနေပါတယ်လက်ပဒေါင်းကိစ္စပါလက်ပန်ဒေါင်းကိုလက်ပဒေါင်းလို့အတန်ထွက်တာမှန်ပေမဲ့စာလင်ကြီးကိုကြတော့စာလင်ကြီးလို့အတန်ထွက်တာမှားနေပါတယ်စလင်ကြီးလို့အတန်ထွက်မှာမှန်ပါတယ်ဆရာကြီးမောင်ခင်မင်းဒနုပြူရေးတဲ့တန်နှုံကြီးတန်ထင်ကြီးတို့ကိုလေ့လာသေးချင်ပါတယ် VOA ကိုအမြင်အားပေးလျက်ရှင်လန်းချမ်းမြေကြပါစေ
ရန်ကုန်ကဦးအေးမြင့်လွင်မှာ VOA အစီအစဉ်တွေကိုတေချာနားထောင်ပြီးတော့အခုလိုမျိုးအကြံဉာဏ်ပေးဝေဖန်လာတဲ့အတွက်လည်းကျေးဇူးတင်ကြောင်းပြောချင်ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့အခုလိုသောရရှင်တွေကိုပိုင်းထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရီး VOA ကလက်ခံရရှိလာမှာဒီတစ်ပတ်သောရရှင်တယောက်သူ့ရဲ့နိုင်ငံရေးထင်မြင်ယူဆချက်နဲ့ပတ်သက်ပြီးတော့ရေးလာတဲ့စာကိုဖော်ပြပေးချင်ပါတယ်ဦးတန်းထေးဆိုတဲ့သောရရှင်ကဒီကျောင်းသားသပိတ်အစ်ကျောင်းနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုခုလိုရေးလာတာပ
ါပြည်ထောင်ဝန်ကြီးစစ်ဘိုကပြောပါတယ်ကျောင်းသားသပိတ်စစ်ကျောင်းတွေဟာတိုင်းပြည်ကိုမတည်မငြိမ်ဖြစ်စေတဲ့တဲ့နောက်ကအားဖေးလှုံ့ဆော်သူတွေကိုအရေးယူဖို့လုပ်မယ်တဲ့ကျောင်းနဲ့ဆံမွေးဝဲတွေကလည်းသပိတ်ကျောင်းသားတွေရန်ကုန်ရောက်မဲ့ရပိုင်းနေတဲ့အခိုက်ဟန်ချက်ညီရွှေ့ပေးထားပါတယ်ပြည်သူတရအလုံးကလည်းအတော်ထောက်ခံနေပြန်တော့ရဲလောင်းနဲ့တားမရနိုင်မြန်ပါဘူးဒီအခြေအနေခင်းချင်းတွေကြောင့်ဆိုရရန်ကုန်တိုင်းနယ်မြေတစ်စိတ်တည်းသားမှာဖွဲ့စည်းပုံဥပဒေပုံမှန်၄၁၂၄၁၃တို့ကိုသုံးပြီးအရေးပေါ်အခြေအနေကြီးညာမှာလာလို့အလွန်စိုးရိမ်မိပါတယ်ဒီချက်ကိုသတိမောက်ကျောင်းသားတွေရောပြည်သူလူထုတရက်လုံးကပါထက်သွင်းစဉ်းစားနိုင်မှုအတွက် VOA ကနေတစ်ဆင့်အရေးကြီးတင်ပြလိုပါတယ်ခင်ဗျာ
ဒါကတော့ VOA သောရရှင်ဦးတန်းထေးကိုပိုင်းထင်မြင်ယူဆချက်ကို VOA လေးလိုက်မှာပုံမှန်လေးနဲ့ထုတ်ဖော်ပြီးတော့အများကြီးအောင်ပြောလာတာဖြစ်ပါလိမ့်ရှင်သောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့မဖော်ပြပေးခင်မှာတော့အနောက်တိုင်းတိလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးခြင်းပါတယ် Mark Ronson နဲ့အတူ Bruno Mars အားဖြည့်ပြီးတော့တီးဆိုပေးထားတဲ့ Uptown Funk ဆိုတဲ့သင်းလေးကိုနားဆင်ကြည့်ပါအောင်နော်This one for them hood girls, them good girls, straight masterpieces. Stylin', wildin', living it up in the city. Got Chucks on with Saint Laurent, gotta kiss myself, I'm so pretty. I'm too hot, call the police and the fireman, I'm too hot. Make a dragon wanna retire, man, I'm too hot. Say my name, you know who I am, I'm too hot. And my band about that money, break it down. Girls hit you hallelujah. Girls hit you hallelujah. Girls hit you hallelujah. 'Cause Uptown Funk don't give it to you. 'Cause Uptown Funk don't give it to you. 'Cause Uptown Funk don't give it to you. Saturday night and we in the spot. Don't believe me, just watch. Just watch. Don't believe me, just watch. Don't believe me, just watch. Hey, 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 oh! Stop. Wait a minute. Fill my cup, put some liquor in it. Take a sip, sign the check. Julio, get the stretch. Right to Harlem, Hollywood, Jackson, Mississippi. If we show up, we gon' show out. Smoother than a fresh drop, skip it. I'm too hot. Call the police and the firemen. I'm too hot. Like a dragon, wanna retire, man. I'm too hot. Trick, say my name, you know who I am. I'm too hot. And my band bought that money. Break it down. Girls hit you, hallelujah. Girls hit you, hallelujah. Girls hit you, hallelujah. 'Cause Uptown Funk don't give it to you. 'Cause Uptown Funk don't give it to you. 'Cause Uptown Funk don't give it to you. Saturday night and we in the spot. Don't believe me, just watch. Bronson နဲ့ Bruno Mars တို့တည်ဆူထားတဲ့ Uptown Funk ဆိုတဲ့သချင်းနားဆင်ကြကြရတာပါ။နောက်ပိုင်းမှာတော့ VOE သရရှင်နေမြတာဒေးလက်ဆောင်ပေးဖို့တဲ့မြမသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ်။အခုဆက်ပြီးတော့သရရှင်နေရဲ့ရင်ဖွင့်စာတွေကိုပြောပြပေးခြင်းပါတယ်ရှင်။ရှမ်းပြည်အရှေ့ပိုင်းတိုင်းတုံတက္ကသိုလ်ကအဖြစ်အပျက်လေးကိုပြောခြင်းပါတယ်။ဆိုပြီးရင်ဖွင့်စာရေးလာတဲ့သရရှင်ရဲ့စာကိုအရင်ဖော်ပြပေးပါမယ်
။အဝေးစဉ်ပညာရေးအကြောင်းလေးထည့်ပြောပေးပါခင်ဗျာ။ကိုကပညာရေးကခိုးကူးချနိုင်မှသာအောင်ပြီးဘွဲရမယ်ထင်ပါတယ်မခိုးကူးနိုင်တဲ့ကျောင်းသားတွေကတော့မအောင်နိုင်တော့ဘူးပေါ့အခန်းဆောင်ကြားတဲ့ဆရာမတချို့ကခိုးကူးတာကိုဖမ်းမိမယ်တချို့ကတော့မဖမ်းပါဘူးမဖမ်းဘူးဆိုရင်အခန်းဆောင်ထည့်ဖို့မလိုဘူးလို့လည်းထင်ပါတယ်တကယ်စားချက်တဲ့ကျောင်းသားတွေကနာတာပေါ့ဒီကျောင်းသားတွေဘွဲရရင်တခိုးတွေပဲဖြစ်ကုန်မယ်ထင်ပါတယ်ဗျာပြီးတော့စားစစ်တဲ့ဆရာမတွေလည်းအိတ်ငိုက်ပြီးစစ်တာမသိဘူးဗျအတမ်းမတက်ပဲရှောက်လက်နေတဲ့ကျောင်းသားကလည်းအောင်နေစာသင်တဲ့ပညာရေးစနစ်စားစစ်တဲ့ပညာရေးစနစ်အောင်ပေးတဲ့စနစ်မှန်ကန်မှုရရှိပါမလားကျွန်တော်မြင်တာကတော့ခိုးကူနေကြတာကြီးပါပဲ University ဆိုတာပညာသင်ပေးနေတာလားခိုးနည်းသင်ပေးနေတာလားလို့ပဲမေးလိုက်ချင်ပါတယ
်တက္ကသိုလ်မှာခိုးကူလို့ကျောင်းသားတွေစာမတက်ပါဘူးလို့ဒီသောရရှင်တယောက်ရေးလာတာပါသောရရှင်တွေအတွက်မြစ်တာဒေးလက်ဆောင်တချင်းတပုတ်နဲ့မကြခင်မှာပဲဖြော်ပြပေးပါမယ်နော်ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာဒေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOE သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။သောရရှင်တွေကိုမြစ်တာဒေလက်ဆောင်ဖြစ်တဲ့မြန်မာသတင်းလေးတပုတ်နဲ့အခုဖြောပြပေးသွားခြင်းပါတယ်ရှင်။ခေတ်တလူငယ်အဆိုတော့ရဲရင်အောင်တည်ဆူထားတဲ့ရပါတယ်ထွက်သွားပါဆိုတဲ့သချင်းလေးကိုသောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်
။ So down in body ပြောနေပါသေးချိန်တိုင်းမှာသို့တနာကုန်သိမ်းသွားငါစီကနေပြုံးကိုမြင်အောင်နေတဲ့ညတိုင်းမှာခံနိုင်ရမရှိလို့ငါယူသွား So your kidding ငါပြောနေမဲ့ဆိုမေးချပါကြောခံလေထွက်သွားအိမ်မှာမကိတူတယောက်ပါမြင်ရင်လဲခွက်ထွေးချမှာယူလို့ပဲ baby girl I never wanna let you go အခုဒီနိုင်မဲ့ထင်မှာလဲလာနေရယူချတာညာနေပြီးတော့ဆုံးချင်းSo part of let you go Need to get on my losing you let go I'm dying on the night baby no matter what Just so ready I got get all the guy Need to get on my losing you let go I'm not cool up your man you need to get the time back I'm not ready to let go yeah You are about to twirl twirl ပါငါရဲ့ဘဝတည်းကစဉ်ပြေရဆိုပြုံးပေးချမှာပါဘယ်စတဲ့နဲ့ဆုံးလို့ချင်တာချင်ပင်လားဘာတကယ်ကိုမသိလို့နေပြောပြရှင်းပြခဲ့ပါကွာဒါနဲ့ကျန်တာနဲ့နာမလုံးမမပြေနိုင်ပါဘိမမမကြည့်တူရောက်ပါမြင်ရင်လည်းခွက်တွေးချမှာ
လူငယ် ဆိုတော့လေတူဖြစ်တဲ့ရဲရင်အောင်တည်ဆူထားတဲ့ရပါတယ်ထွက်သွားပါဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရေးဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။အိမ်မက်မကေတို့ရောက်ပါနေရဲ့လှဲခွက်တွေကြမှာယူလို့ပဲI never wanna let you go Akuti na aimma tema Bella neya
yuta မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာအခုတော့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုကြားရပါမယ်သတင်းစာဆရာဦးစီသူအောင်မြင့်ရေးသားတဲ့ငင်းငင်းရေးကိုဘယ်အချိန်မြင်ရမလဲဆိုတဲ့အကြောင်းကိုသတင်းစာဆရာဦးစီသူအောင်မြင့်နဲ့အတူမန်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားတာပါ
ဒီကဧပြီ14ရက်ကနေ18ရက်နေ့အတွင်းမြန်မာနိုင်ငံငြိမ်းချမ်းရေးပုံဆောင်ရေးလုပ်ငန်းကော်မတီဒုဥထသမရယုံဝန်ကြီးဦးအောင်မင်းဦးဆောင်တဲ့အဖွဲ့ဟာဂျပန်ဆိုရအဖွဲ့ရဲ့ထိပ်ကြားချက်အရတိုကျိုမြို့ကိုတွားရောက်ပြီးဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေအပါအဝင်အဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံသူတို့ဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအကြောင်းရှင်းလင်းပြောကြားခဲ့တယ်လို့သိရပါတယ်လက်ရှိမြန်မာနိုင်ငံအတွင်းငြိမ်းချမ်းရေးဖြစ်စဉ်တွေမှာဂျပန်ဆိုရအနေနဲ့စစ်ဘေးစစ်ဒဏ်ခံရတဲ့တိုင်းသားဒေသတွေပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တွေမှာအကူအညီပေးဖို့အဓိကအပြုထားပြီးဖြစ်သလိုဆက်ပြီးတော့လည်းထဲထဲဝင်ဝင်အကူအညီပေးသွားမယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာအစိုးရနဲ့လက်နက်ကိုင်တိုင်းသားတွေနဲ့ဖြစ်ပွားနေတဲ့ပြည်ပခန့်ချုပ်ငင်းအောင်ကောင်တဲ့ပေါ်နေတဲ့ငင်းညာရေးလုပ်ငန်းစဉ်ဘယ်အထိခီးရောက်နေပြီလဲငင်းညာရေးကောင်တဲ့ပေါ်မှုမှာအကူအညီပေးနေကြတဲ့နော်ဝေးဥရောပသမဂ္ဂနဲ့ဂျပန်လိုနိုင်ငံတွေမျှော်မှန်းတဲ့အခြေအနေရောက်လာမှာလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
လက်ရှိမြန်မာနိုင်ငံမှာပြည်ရင်းစစ်ရဆဲအောင်အကောင့်ထဲပေါ်နေတဲ့ငင်းငယ်ရေးလုပ်ငန်းစဉ်ကိုသမရဦးသိန်းစိန်ကိုယ်တိုင်ဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့ငင်းငယ်ရေးဖော်ဆောင်ရေးကော်မတီကဦးဆောင်နေတာပါ။အဲ့ဒီကော်မတီအောက်မှာလုပ်ငန်းကော်မတီဖွဲ့စည်းထားပြီးတကယ့်လက်တွေ့အကောင့်ထဲပေါ်နေတာကတော့သမရယုံဝင်ကြီးဦးအောင်မင်းနဲ့အထောက်အကူပြုအဖွဲ့အစည်းတစ်ခုဖြစ်တဲ့ MPC ခေါ်မြန်မာငင်းငယ်ရေးစင်တာပါ။လက်ရှိမြန်မာနိုင်ငံမှာနှစ်ပေါင်းရှည်ကြာဖြစ်ပွားနေတဲ့ဒီရင်းစရဆဲရေးနဲ့ပတ်သက်ပြီးငင်းငယ်ရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကအဆင့်30ချမှတ်ပြီးအကောင့်ထဲပေါ်နေတာတွေ့ရပါတယ်။ပထမအဆင့်တတိုင်းတီလုံးအပြစ်ခတ်ရဆဲမယ်အပြစ်ရဲ့စာချုပ်ကြီးကိုလက်မှတ်ရေးထိုးမယ်။ဒုတိယအဆင့်အပြစ်ရဲ့စာချုပ်ချုပ်ပြီးတတ်မှတ်ရက်တတ်မှတ်ကာလအတွင်းနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးမူပေါင်းချမှတ်တဲ့ညှိနှိုင်းဆွေးနွေးပွဲပြုလုပ်မယ်။တတိယအဆင့်မူပေါင်းဆွေးနွေးပွဲသဘောတူညီချက်နဲ့အညီအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကြီးကျင်းပမယ်။အဲ့ဒီဆွေးနွေးပွဲကနေရလာတဲ့ရလဒ်တွေကိုအကောင့်ထဲပေါ်ကြမယ်ဆိုပြီးဖြစ်ပါတယ်။လောလောဆယ်ရောက်နေတာကတော့တတိုင်းမီလုံးဆိုင်ရာအပြစ်ရဲ့စာချုပ်လက်မှတ်ရေးထိုးနိုင်ဖို့ညှိနှိုင်းဆောင်ရွက်နေစဉ်ပထမအဆင့်မှာအဲ့ဒီအဆင့်ရောက်လာဖို့အစိုးရငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဟာအရင်စစ်အစိုးရအဆက်ဆက်နဲ့မတူဘဲလက်တွေ့ကြတဲ့အနေအထားမျိုးတွေနဲ့လက်နက်ကင်တိုင်းရင်းသားအင်အားစုတွေကိုကန့်လှမ်းခဲ့တာပါ။အဲ့ဒါတွေကတော့နိုင်ငံရေးဆိုင်ရာဆွေးနွေးပွဲတွေကနေသဘောတူညီမှုတစုံတရာမရမချင်းတိုင်းရင်းသားအဖွဲ့တွေအနေနဲ့ကိုယ့်လက်နက်ကိုကင်ထားနိုင်တယ်ကိုယ့်နေမြေကိုထိန်းချုပ်ထားနိုင်တယ်ဆိုတာမျိုးတွေဖြစ်ပါတယ်။အပြစ်ရပြီးနောက်နောင်ကျင်းမမဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာတီထောင်စုကြီးကနေခွဲမထွက်ဖို့ထွတ်တော်ဝင်အရေးသုံးပါးကိုမထိခိုက်စေဘူးအချက်နှစ်ချက်ကလွဲရင်ကျန်တာဘာမဆိုဆွေးနွေးနိုင်တယ်ဆိုပြီးလမ်းဖွင့်ပေးတာတွေ့ရပါတယ
်ဒါရီမကလက်နက်ကင်တိုင်းသားအဖွဲ့တွေအချင်းချင်းတွဲဆုံဆွေးနွေးမှုပြုရမှာကူညီဆောင်ရွက်ပေးတာမြေပေါ်နိုင်ငံရေးအင်အားစုတွေနဲ့လွတ်လွတ်လပ်လပ်တွဲဆုံဆွေးနွေးခွင့်ပြုတာလက်နက်ကင်အဖွဲ့တာဝန်ရှိသူတွေအစိုးရထိန်းချုပ်နေမိတဲ့ကပြည်သူလူထုနဲ့တွဲဆုံရမှာအကူအညီပေးတာမျိုးလုပ်ပြခဲ့ပါတယ်ဒါရီမကလက်နက်ကင်အဖွဲ့ခေါင်းဆောင်တွေတာဝန်ရှိသူတွေနိုင်ငံတကာတွားရောက်နိုင်အောင်အစိုးရဘက်ကနိုင်ငံကူးလက်မှတ်ထုတ်ပေးတာအပါအဝင်အခြားအရင်စစ်အစိုးရအဆက်ဆက်မလိုက်လျောတဲ့အချက်ပေါင်းများစွာလိုက်လျောခဲ့ပါတယ်ဒီလိုနည်းနဲ့အပြည့်အစုံစာချုပ်မူကြမ်းကိုအစိုးရညှိနှိုင်းရေးအဖွဲ့နဲ့တိုင်းပြည်ညှိနှိုင်းရေးအဖွဲ့တွေသဘောတူနိုင်ပြီးအထူးခီးပောက်ခဲ့ပါတယ်ဒါပေမဲ့လည်းငင်းငယ်ရေးကောင်တဲ့ပုံမှုလုပ်ငန်းစဉ်ဆိုတာ
ဥောင်းမင်းဥဆောင်တဲ့လုပ်ငန်းကော်မတီတစ်ခုတည်းကဆောင်ရွက်လို့ရတာမျိုးတော့မဟုတ်ပါဘူးအဓိကကြတဲ့တတ်မတော်လွတ်တော်နဲ့အစိုးရတာဝန်ရှိသူတွေဘက်ကပါစိတ်ရင်းစေတနာမှန်တဲ့ဟန်ချက်ညီလိုက်ပါအကောင့်ထဲပေါ်ပါမှဖြစ်ထွန်းတိုးတက်နိုင်မယ်ကိစ္စမျိုးဖြစ်ပါတယ်အခြားတစ်ဖက်လက်နက်ကင်တိုင်းသားတွေဘက်ကလည်းတကယ်ကိုတိုင်းသားပြည်သူအကျိုးကိုမျှော်ကိုးပြီးငြိမ်းချမ်းရေးအတွက
match la 29 ရက်နေ့တက်မတော်နေ့မှာကာကွယ်ရေးဦးစီးချုပ်ကလက်နက်ကင်တိုင်းရင်းသားတွေလက်မခံနိုင်ဘူးလို့ညှင်းဆန်ထားတဲ့ငင်းကြဲဆိုင်ရာမူ6ချက်ကိုစုပ်ကင်ထားတယ်ဆိုပြီးပြောဆိုတာတွေ disarmament demobilization and reintegration DDR လို့ခေါ်တဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးအကောင့်ထဲပေါ်ရမယ်လို့ဆိုတာတွေဟာငင်းကြဲဖော်ဆောင်ရေးကိုအထောက်အကူမပြုတာတွေ့ရပါတယ်ဒါအပြင်ပြီးခဲ့တဲ့ကာလက KIA တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားတာတွေလက်ရှိကိုကန့်ဒေသကိုအကြီးအကျယ်ထိုးစစ်ဆင်နေတာတွေကလည်းအပြစ်ရဲ့စာချုပ်လက်မှတ်ထိုးဖို့ကိုတော့နှောင့်နှေးစေနိုင်တာတွေ့မြင်နေရပါတယ်။အလားတူလွတ်တော်ကိုလွှမ်းမိုးထားတဲ့ပြည်ခိုင်ဖြိုးနဲ့တက်မတော်သားအမတ်တွေကလည်းပြည်ရင်းငင်းငင်းရေးကိုအထောက်အကူဖြစ်စေမယ်။တိုင်းရင်းသားဒန်းတူရေးကိုအကြမ်းကြင်းအားဖြင့်အာမခံနိုင်မယ်။အခြေအနေမျိုးရောက်တဲ့အထိဖွဲ့စည်းပုံကိုပြင်မပေးနိုင်သေးပါဘူး။အလားတူကာလကြာရှည်အပြစ်ရထားပြီးသားလည်းဖြစ်ဒေတာတည်ငြိမ်မှုလည်းရစပြုတ်နေတဲ့ဒေတာတွေမှာညင်းမြုံမိုင်းရှင်လင်းရေးစစ်ဘေးဒုက္ခသည်တွေနေရပြန်နိုင်ရေးစစ်ဘေးတန်ခံပြည်သူတွေဘဝပြန်လည်ထူထောင်ရေးလမ်းပန်းဆက်သွယ်ရေးကောင်းမွန်အောင်ပြန်လည်တည်ဆောက်ပေးရေးစတာတွေလုံမပေးနိုင်သေးုံမကအပြစ်ရခိုင်မာအောင်ဆောင်ရွက်ရမယ့်ကိစ္စတွေကိုတော့အကောင့်ထဲပေါ်တာမတွေ့ရသေးပါဘူ
းတကယ်လို့မြန်မာနိုင်ငံမှာပြည်တွင်းစစ်ရက်ဆဲပြီးငြိမ်းချမ်းရေးရစေဖို့ဆန္ဒအပြင်းပြဆုံးဟာတိုင်းသားပြည်သူလူထုပြည်လုံးပဲဖြစ်ပါတယ်အထူးသဖြင့်စစ်ဘေးဒဏ်ကိုတိုက်ရိုက်ခံရတဲ့နေဆက်နေတိုင်းသားတွေပါမြန်မာနိုင်ငံပေါ်စီရင်နာထားတဲ့နိုင်ငံတကာအသိုင်းအဝိုင်းကလည်းမြန်မာနိုင်ငံကိုငြင်းချမ်းစေချင်ကြပါတယ်ဒါပေမဲ့တကယ်စစ်မှန်တဲ့ငြင်းချမ်းရေးပေါ်ပေါဖို့ဆိုတာဟာဥရောပမဲဥဆောင်တဲ့ငြင်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီနဲ့လက်နက်ကင်တိုင်းသားခေါင်းဆောင်တွေလောက်ပဲအကောင့်တွေပေါ်နေုံနဲ့မဖြစ်နိုင်ပါဘူးတမတော်ထွတ်တော်ကိုကြွားမိုးထားတဲ့ပြည်ခိုင်ပြိုးပါတီနဲ့တမတော်သားအမတ်တွေအပါအဝင်အစိုးရတာဝန်ရှိသူအချင်းချင်းကစိတ်စေရနာမှန်မှန်နဲ့လိုလိုလားလားပါဝင်အကောင့်တွေပေါ်မှအောင်မြင်နိုင်မဲ့အရေးဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့သတင်းသုံးသပ်ချက်အစီအစဉ်ပြီးအခုတော့တက်ကြီးစကားအစီအစဉ်အလှည့်ရောက်လာပါပြီ။ဆရာမောင်စွမ်းရည်ကပြောပြထားပါတယ်။
ပေါ်မြားမိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ပြောချင်တာကတော့အညာဟန်နဲ့ရွာပြတ်တင်တဲ့အကြောင်းပါပဲအဲ့ဒီကောင်းတဲ့နဲ့ကြပြားတမုတ်ရေးပြီးဘီအိုအမေရိကန်တန်းကဖတ်ခဲ့ဘူးတာမကြသေးပါဘူးတကယ်ပဲရွာပြတ်နေတာပါကျွန်တော်ကြပြားရွတ်တန်ကိုနားဆင်မိကြတယ်ပြပိုင်တော့မြန်မာတချို့ကတောင်းမတို့လည်းမြေကြပြားဆိုင်ကြားရတာနဲ့ပမာပြပြန်ကျင်လာပြီလို့ပြောတဲ့လူတွေကပြောလာကြပါသေးတယ်အဲသူကအညာဟန်နဲ့ရွာပြန်ကျင်နေကြောနေတော့မှာပဲနိုင်ငံတော်ရတအစိုးရကြီးများကလည်းသစ်ဟန်နဲ့ချစ်တန်နေပြန်တော့အခက်သားရတော့သစ်ဟန်နဲ့ချစ်တန်ရင်နာမကအပြစ်တန်နေပြန်ရင်လဲခက်ရကြီးရဲ့လို့တွေးဆချင်းရင်ခက်ကွင်းမြင်ရင်လည်းလေးမြန်လက်မှတ်ကိုပဲပြန်ရောက်လာရပြန်ပါတယ်ဗမာပြည်မှာအိမ်ချက်ခံရအိမ်ကြောင်းခံရအိမ်ကျဲကြောင်းခံရထောက်လန်းရေးချောက်ကခေါ်တာလဲနှစ်ခိရှာနှစ်ခါရှိပြီဆိုတော့အဲတောင်မပြေရင်ဖြင့်ထောင်မွေးတော်ဘူးဆိုတာသိကြပြီရဲဘော်တငယ်ချင်းကိုဝင်းဒီပမိုးသူတမိုးတို့တွေတယောက်ပြီးတယောက်ကိုရှေ့ရခန်းသွားပြီလေညခုံးမှာမကလက်ရုံးတွေပါလှုပ်ပြီးအေးလက်ကောက်ဝဲချင်းချင်းတွေပါရလာပြီဒီလိုတော့မှနေတလာနိုင်ငံကစပိတ်ကြီးလက်ကန်တက်ရောက်ဖို့ပိတ်စာလဲရောက်ရောအကြောင်းညောဘာမီဝစ်ပြီးတော့ငုတ်ခနဲ့ထားပြီးတော့ခနဲ့လက်ခရော်တာပါပဲဒီလိုနဲ့အမဒီမှာထောက်မကြဘူးတဲ့တဦးတဲ့တော့ကြပြားဆရာဖြစ်နေရက်ဒီရင်ပြပတ်ပြီးတော့လေးတနက်နဲ့ပဲပတ်သက်နေတဲ့ကာလပတ်လုံးကြာခဲ့ပါပြီဒီတော့လဲရွာပြောင်းကျင်တာဝါဝါကြပါရဲ့နော်ဘုရားရှင်မှာစနစ်နဲ့ကြာတော့မင်္ဂလာတရားနာရတယ်ကျွန်တော်မှာတော့စနစ်နဲ့တော်ပြီမဲ့လဲအမင်္ဂလာတရားတွေပဲကြားနာနေရပြမှာလေအရင်ဘဝတွေကသူ့တို့နေခဲ့လို့ပဲသူတရားနဲ့ချိန်ချင်းနေရောက်ကတနင်္ဂနွေပဋ္ဌာန်းခွင့်မှာဒီနေ့မနေတဲ့ပဋ္ဌာန်းရပွဲဆင်ွဲလေခါကြီးရဲ့ကြီးဒီမှာဥပုသ်ပဒင်းဒီလောက်တောက်နေပါပဲအတက်ကလည်းကြီးပ
ပါဒီဘုန်းရဲ့ရွေးလူဆိုတော့ဗျာချက်ချက်တွေမှာအပြစ်တကယ်ကင်းအောင်ရှစ်ပါးဒီလာဒီပါးလေးစောင့်ဆိုင်နေရပါရဲ့ဟိုကအပြစ်ကင်းအောင်နေပေမဲ့အစိုးရမင်းများကပို့ကိုအပြစ်မကင်းဘူးလို့ထင်လဲသူတို့မှာချင်းလို့ရှိပြီးကိုမှာတော့ရှင်လို့ရှိတော့ခက်တာဒါနဲ့ညဉ့်ညဉ့်နာကိုညှန့်စင်နာခင်ချွတ်ရပြမှာလေဗမာပြည်ပြန်ရင်အညာရောဟိုတန်းပြန်နေပေမဲ့လမ်းမခီးကလည်းချောပေါ့မှာကိုလမ်းကပိတ်မ ကျောက်တိတူရံကစားတယ်လို့ခေါ်ကဝင်တရားတရားဝင်ခေါ်ကဒါနဲ့ရှားတာကိုဟာဒါခံတော့ခံမဟုတ်လားတနည်းတော့ကြလို့မတခါပြန်တာချောချောမမမရှိရင်ဘယ်မှသူချမ်းသာမလဲနော်အဲ့ဒီမှာရတဲ့မကြီးရုံလေးဒီလိုနဲ့ပဲကြီးလိုက်တွေးလိုက်မေးလိုက်ရေးလိုက်နဲ့လို့ရင်းကသူကုန်းနဲ့မှာကာယလေးတွေကခရက်ချလာပြန်တာနဲ့ဒီကစာရွက်တူစာလေးပေါ်မှာချရေးလိုက်ပြီပါလေအဲ ဟောမိကိုချုပ်ပစိုးဝလမချုပ်တဲ့နာပါရကလို့ဒီကဗျာတို့လေးတို့ကြီးမြဲဗျာဟောင်းရင်လာတော့အရတားလို့တက်လိုက်ပါလေမနဲ့လေကဗျာတို့အချောကုပ်ပြီးတော့ရစက်တက်လက်မထိုးကဗျာဖိုင်နေဆက်မယ်လို့ပြင်တော့မှကဗျာစာရဲ့မှာအောက်ပိုင်းကိုလက်ကြည့်ကြန်းနေတော့ကဗျာတို့ထပ်ပြီးရုံးမှာပဲလို့စိတ်ကူးပြီးတော့ထထားတဲ့ကလောက်ပြန်တော့လိုက်ပါလေဒီတစ်ခါတော့ဟောင်းရင်ကစပြီးစိတ်ကူးရလာတယ်လေ လူလူယုံဆောင်တဲ့ဘလူတဲ့ဘလူမှာအရေးကြီးတဲ့လက္ခဏာကအဆွေငုံငုံမဟုတ်လားအဲဒါနဲ့ဒီလိုရေးလိုက်ပါတယ်လူတွေနဲ့ရော့လူလူပြောလေအဆွေငုံကိုသာရကားတဲ့ဒါမှသိပုံဒါလည်းသိပုံမကြတာနဲ့ချက်တွေ့ရပြန်နေပြမင်းနာဥကောင်ဆောင်းရထားလေသွားတယ်သူကြီးမျက်လုံးကြည့်နေဘီလူဘီလူပါပဲလားတဲ့ဘယ်နဲ့လဲဗျမဟုတ်တော့ပဲ
ကျားမကောင်းတဲ့ငါးကြောင်းကြပြလေးတွေများဖြစ်သွားလာမပြောတတ်ဘူးကျွန်တော်ပါပြီနော်အရက်သားကြီးနားကြောင်းကလာပါမယ်ဆရာမောင်စွန်းကြီးပြောပြသွားတဲ့တက်ကြီးစကားအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ VOA ကိုဝေဖန်ကြံစာပေးဖို့ခြင်းတဲ့တိသချင်းတောင်းခြင်းနဲ့ဆိုရင်တော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ညနေ6:00ခွဲကနေ9:00အထိ VOA အစီအစဉ်တွေကိုလှိုင်းနှုန်းမီတာ 19.25 ဒုကနေဖမ်းယူနားဆင်နိုင်ပါတယ်ခုတော့သတင်းကြီးညို့ကိုကိုကျော်ကျော်သိန်းကပြောပြပါမယ်
ပြောင်းဝင်ရသူရာပေါင်းများစွာပြည်သိပ်ပါလာတဲ့ဆက်လီတစည်းမြေထဲပင်လယ်ထဲမှာနှိမ့်မြုပ်သွားပြီးတဲ့နောက်ရှာဖွေရဲနယ်ကစေးဆိုင်ရာကြီးမားတဲ့လုပ်ငန်းတစ်ခုကိုအီတလီနိုင်ငံကတနင်္ဂနွေနေ့မှာစတင်လုပ်ဆောင်နေပါတယ်အဲ့ဒီသင်္ဘောဟာလေပြားကမ်းလုံမှာစနေညဘက်ကတိမ်မှောက်သွားတာဖြစ်ပြီးလူခဏရာလောက်ထိသေဆုံးမယ်လို့ခန့်မှန်းထားပါတယ်
တနင်္ဂနွေနေ့ညဘက်မှာလူ20ရောက်ကိုအီတလီနိုင်ငံလမ်ပီဒူစာကျွန်းတောင်ဘက်မိုင်တရား20ကျော်အကွာမှာကယ်တင်ခဲ့ပြီးနောက်ထပ်အလောင်း20လေးလောင်းကိုရခဲ့ပါတယ် IS Islam စစ်သွေးကြွတွေကရင်းနှုံးကလည်းလူအများသိအောင်ထုတ်ပြန်ခဲ့ဘူးတဲ့အစွန်းရောက်တွေရဲ့တပ်ဖြတ်မှုဗီဒီယိုပုံစံအတိုင်းအီသီယိုးပီးယားနိုင်ငံသားခရီးရန်ပါသာဝင်3000ကိုအစုလိုက်ပြုံးလိုက်တပ်ဖြတ်လိုက်တဲ့ဗီဒီယိုထဲမှာတွေ့ရတာကတော့ဂါဇာတနေရာမှာအမျိုးသားတစုဟာသူတို့ကိုတတ်မဲ့သူတွေရှိမှဒူးထောက်ထိုင်နေပြီးခေါင်းဖြတ်တတ်တဲ့ပုံဖြစ်ပြီးတော့နောက်ပုံတစ်ပုံကတော့တခြားနေရာတစ
မှတ်ထားပါတယ်ဒီအဆီဇင်ဟာတရုတ်နဲ့ပါကစ္စတန်ကဂွာဒါစိတ်ကမ်းမြို့တွေကိုဆက်သွယ်တဲ့ဂါလန်တွေယထာလန်တွေနဲ့စွန့်ရစီမံကိန်းတွေကိုကိုင်ရဲဖွဲ့ချိတ်ဆက်မှုစီစဉ်ထားတာပါပြီးခဲ့တဲ့နှစ်တွင်လျှက်စစ်စွန့်ပစ်ပစ္စည်းတွေကိုစံချိန်တင်ပမာဏနဲ့စွန့်ပစ်ခဲ့ကြတယ်လို့ကုလသမဂ္ဂတက္ကသိုလ်အစီအကံစာတစ်ခုကပြောလိုက်ပါတယ်2024ခုနှစ်တွင်လျှက်စစ်စွန့်ပစ်ပစ္စည်းပမာဏဟာတန်ချိန် 41.3% ရှိပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ခင်ဗျာဒီမနေ့အသတင်းအကျဉ်းချုပ်ကိုကိုကြည်ကျော်အသိပြောပြသွားတာပါအစီအစဉ်ထုတ်လွှင့်ရမှုကတော့ဦးဆန်မိုးဝေဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ Aiden Wood ကူဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါဒီကနေ့မနေ့ BOA အစီအစဉ်တွေကိုမြန်မာစာရောင်းကြီးမနေ့6:00-9:00ထိ line meter 30.40-48.50 တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ BOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.